Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2016ခုနှစ်မတ်လ5ရက်စနေနေ့ညဘက်9:00နာရီအထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာပါဒီကနေ့ညအစီအစဉ်မျိုးဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တာညူပါဒီနေ့ညအစီအစဉ်တွေကိုဒီနေ့ညသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကပြည်နယ်၅ခုနဲ့အမေရိကန်ပိုင်ပူတိုရီကိုကျွန်းနေမှာပါတီသမ္မတလောင်းပနမရွေးချယ်ပွဲတွေကိုအခုစနေနေ့တနင်္ဂနွေနေ့ညမှာပြုလုပ်သွားဖို့ရှိပါတယ်။နောက်အမေရိကန်ပြည်ထောင်စုဟာတရုတ်ကိုအင်အားပြတဲ့သဘောနဲ့အမေရိကန်လေတင်သင်္ဘောကြီးတစ်စင်းနဲ့အဆောင်ချက်သင်္ဘောအုပ်စုကိုတောင်တရုတ်ပင်လယ်ပြင်ထဲမှာချထားလိုက်ပါတယ်။စားတဲ့သတင်းတွေကိုကြီးညာပေးသွားဖို့ရှိပါတယ်မန္တလေး
။ကောင်းပါပါရှင်။ဖန်စစ်ခံကြောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားလွှတ်မြောက်ရေးတောင်းဆိုတဲ့ရန်ကုန်မြို့တော်ခမရှိကစုတောင်းပွဲတည်မှာကြားရမှာတော့
ရယုံနေတခုကြီးခုကြောင်းနဲ့မြို့နယ်ကြီးခုကြီးခုကြောင်းနဲ့တောင်းသားရီရဲ့မိစေရက်ဆက်ရုံးထွက်နေရတယ်ပြမန်းရှင်ရဲ့ဒီရောလူကြီးရဲ့စစ်ပြမန်းခုပြမန်းဖြစ်အောင်လုပ်ဆောင်နေကြမြို့ဟာဒါကျွန်တော်တို့လူသားချင်း
နိုင်ငံရေးအကျဉ်းသားလွှတ်မြောက်ရေးလှုပ်ရှားသူကိုပမြို့သိမ်းပြောတော်ပါတာပါရှင်အပြည့်စုံကတော့တရင်တွေပြီးမှတင်ဆက်ပေးမှာပါဒါအပြင်ထိုင်းနိုင်ငံလက်ကျွန်းလူတက်မှုနဲ့တည်တံ့ကြခံထားရတဲ့မြန်မာလူငယ်နှစ်ယောက်အရေးရခိုင်ပြည်နယ်ကလူသသိန်းနီးပါးလက်မှတ်ရေးထိုးထားတဲ့မြေတားရခိုင်စာကိုထိုင်းဗရင်မင်းမြတ်ထံပေးပို့တဲ့တရင်တွေနဲ့အတူအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်သွားမှာပါခုပထမဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကုသညွန်ဦးနဲ့ကိုရဲကောင်တို့ကပြောပြပေးကြပါအောင်ရှင
်။နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတယူကောက်ပွဲတွေနီးကပ်လာတာနဲ့မျှအမေရိကန်ပြည်တော်စုကပြည်နယ်၅ခုနဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းနေမှာပါတီသမ္မတလောင်းပနမရွေးချယ်ပွဲတွေကိုအခုစနေနေ့တနင်္ဂနွေနေ့ဒီမှာပြုလုပ်သွားဖို့ရှိပါတယ်။အရင်ရလဒ်တွေအရအများစုထောက်ခံမှုရနေတဲ့ Republican သမ္မတလောင်းရှင်ပြိုင်သူ Donald Trump ဟာပြန်ပြတ်တော့မှသူဆက်ပြီးတော့အသာရဖို့ကြိုးစားနေပြီးတော့အလားတူဒီမိုကရက်ဘက်မှာတော့ Hillary Clinton ကလည်း Bernie Sanders ကိုအသာရဖို့ကြိုးစားနေပါတယ်။အမေရိကန်လက်ပိုင်းက Kansas ပြည်နယ်နဲ့တောင်ပိုင်း Louisiana ပြည်နယ်တွေမှာနှစ်ပါတီစလုံးကပနမရွေးချယ်ပွဲတွေပြုလုပ်ဖို့ရှိသလိုပဲ Nebraska ပြည်နယ်မှာဒီမိုကရက်ဘက်ကပနမပါတီအတွင်းရွေးချယ်ပွဲစနေနေ့မှာပြုလုပ်ပါလိမ့်မယ်။တောင်ပိုင်း Kentucky ပြည်နယ်နဲ့အရှေ့မြောက်ပိုင်းမှာရှိတဲ့ Maine ပြည်နယ်မှာတော့ Republican Party ရဲ့ပနမပါတီအတွင်းရွေးချယ်မှုတွေပြုလုပ်ဖို့ရှိပါတယ်။တတိယနေ့ကျရင်တော့ Democrat က Main ပြည်နယ်မှာပြုလုပ်ဖို့ရှိသလို Republican တို့ကတော့ American ပိုင်း Puerto Rico ကျွန်းမှာပြုလုပ်မှာဖြစ်ပါတယ်။ Celebrity တို့ကတော့ Republican အသမရလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်သူ၃ဦးကြားအပြန်လန်ပုတ်ခွေရိုက်တိုက်ခိုက်မှုတွေရှိခဲ့တဲ့အပေါ်မှာတော်များများစိတ်ပျက်ခဲ့ကြပါတယ်။တန်းကျွတ်တတိကြီး Donald Trump ဟာ Republican သမရလောင်းဖြစ်ဖို့အလားအလာအကောင်းဆုံးဖြစ်နေတာမို့လို့ပြိုင်ပွဲတွေအကြားမှာသူဟာအဓိကပြစ်မှတ်ဖြစ်နေပါတယ်။ Republican သမရလောင်းဝင်ရောက်ရှင်ပြိုင်ခဲ့ဘူးသူ Mitt Romney Romney အပါဝင် Republican Party ဘက်ကဩဇာကြီးတဲ့မာဂန်ချူကတော့ Trump ဟာသမ္မတတာဝန်ယူနိုင်ဖို့အတွက်မသင့်တော်တဲ့သူဆိုပြီးတော့ဝေဖန်မှုတွေရှိနေပါတယ်ခင်ဗျာ
American နိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့လကအသက်တင်လုတ်ကင်ပေါင်း 2,400 ကျော်ဖန်တီးပေးနိုင်ခဲ့ပါတယ်တောက်ကြနေကထုတ်ပြန်ခဲ့တဲ့အလုပ်သမားဝန်ကြီးဌာနရဲ့အစီရင်ခံစာအရ February လကအလုပ်လက်မဲ့နှုန်းက၈နှစ်တွင်းအနိုင်ဆုံးဖြစ် 4.9% ကျော်နှုန်းမှာတက်နေပါတယ်အသက်ဖန်တီးနိုင်ခဲ့တဲ့အလုပ်ကင်ရေအတွက်ဟာစီးပွားရေးပညာရှင်တွေခန့်မှန်းထားတာတက်ပို့ပြီးများပြခဲ့ပါတယ်အလုပ်ကင်တစ်တွေကိုကျန်းမာရေးဆောင်ရှောက်မှုလက်လီအကြောင်းဆိုင်အစားအသောက်ဝန်ဆောင်မှုစောက်လုပ်ရေးနဲ့ပညာရေးကဏ္ဍတွေမှာဖန်တီးနိုင်ခဲ့တာဖြစ်ပါတယ်ရေနံလုပ်ငန်းပါဝင်တဲ့တက်တူတူဖော်ရေးလုပ်ငန်းကဏ္ဍမှာတော့လောင်စာဆီဈေးနှုန်းတွေကျဆင်းနေတာကြောင့်အလုပ်ကင်တွေဆုံးရှုံးခဲ့ရပါတယ်စည်ရင်းအင်းတွေအရအမေရိကန်နိုင်ငံသား 9.8 တန်းလောက်ဟာအလုပ်ကင်မရှိဘဲဖြစ်နေပြီးဒါဟာမနစ်ကတဲ့ရေတွက်8သိန်းလောက်ညော့နေသွားတာဖြစ်ပါတယ်နောက်ထပ်အမေရိကန်နိုင်ငံသား6တန်းလောက်ကတော့အချိန်ပြည့်အလုပ်လုပ်ကင်ကျင်ကြပြီမဲ့အချိန်ပိုင်းအလုပ်တွေမှာပဲလုပ်ကင်နေရပါတယ်အလုပ်လုပ်နေတဲ့သူအရေအတွက်ဒါမှမဟုတ်အလုပ်ကင်ရှာဖွေနေတဲ့သူအရေအတွက်ကိုပူးပေါင်းထားတဲ့ participation rate အရတော့ပြီးခဲ့တဲ့လအနည်းငယ်တာကတည်းက 3.5% ရာခိုင်နှုန်းပိုပြီးတက်လာခဲ့တာဖြစ်ပါတယ်
ကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်ချို့ဒီလေမန်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တဲ့ဆိုတဲ့ရာဇဝတ်မှုဆွဆွဲချက်တွေအထောက်အထားတွေ့ရလို့ရှိရင်ဒါမှမဟုတ်အဲ့တပ်ဖွဲ့ရဲ့မိခင်တိုင်းပြည်တွေဘက်ကဒီဆွဆွဲချက်တွေပေါ်မှာအရေးယူဖို့ပြက်ကွက်ခဲ့လို့ရှိရင်ဒီညီညာရေးထိန်းတက်တွေကိုပြန်ရုပ်ဖို့ဆိုတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်ပေါ်ထွက်လာဖို့အတွက်အမေရိကန်ပြည်ထောင်စုကနေပြီးတော့ PRP ဆောင်ရွက်နေပါတယ်ကုလသမဂ္ဂညီညာရေးထိန်းတက်တွေဘက်ကလေမန်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ဟာ2014ခုနှစ်တုန်းကအမှုပေါင်း80လောက်ရှိရကနေပြီးတော့ပြီးခဲ့တဲ့2015ခုနှစ်မှာတော့အမှုပေါင်း99မှုထိတိုးလာခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးတစ်ခုမှာဖော်ပြခဲ့တဲ့အပေါ်အမေရိကန်ဘက်ကအခုလိုမျိုးရေးယူတုံ့ပြန်ဆောင်ရွက်လာတာဖြစ်ပါတယ်။ဒီဆွဆဲချက်တွေအပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့အတော်လေးကိုအလေးပြုထားပြီးတော့ရေးယူတုံ့ပြန်မှုတွေလုပ်နေပါတယ်လို့ကုလသမဂ္ဂပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့လို့ဒီရာဇဝတ်မှုတွေနဲ့ပတ်သက်လို့ညီညာရေးထိန်းတက်ဖွဲ့ဝင်တွေကိုကုလသမဂ္ဂအနေနဲ့အရေးယူအပြစ်ပေးနိုင်တဲ့လုပ်ပိုင်ခွင့်ကမရှိပါဘူး။ ပြမှုထင်ရှားလို့ရှိရင်ဒီလူတွေကိုသူတို့ရဲ့တိုင်းပြည်ထံကိုပြန်ပို့ပြီးတော့အဲ့ဒီမိခင်တိုင်းပြည်တွေကပဲသူတို့ကိုအပြစ်ပေးအရေးယူနိုင်ဖို့အတွက်မျှော်လင့်ရတာပါအခုလိုကုလသမဂ္ဂညီညွတ်ရေးထိန်းတက်ဖွဲ့ဝင်တွေရဲ့ဒီလောက်ရနဲ့ပတ်သက်လို့ဆွဆွဲချက်တွေပေါ်မှာမိခင်တိုင်းပြည်ချုပ်ကတော့စုံစမ်းစစ်ဆေးတာမျိုးတွေတမမဟုတ်အရေးယူကန့်တဲတာမျိုးတွေမလုပ်ခဲ့ဘူးလို့သိရပါတယ်ခင်ဗျာ
ကျူဘနိုင်ငံနဲ့ဥရောပသမဂ္ဂတို့ဟာနှစ်နိုင်ငံသဘောတူညီချက်အသစ်တစ်ခုရဖို့နှီးစပ်နေပြီဖြစ်တဲ့အတွက်ဆယ်စုနှစ်ပေါင်းများစွာအေးဆက်နေတဲ့နှစ်ဖက်ဆက်ဆံရေးကိုပြန်ပြီးမြင့်တင်နိုင်တော့မှာဖြစ်ပါတယ်။ကျူဘနဲ့ဥရောပသမဂ္ဂတာဝန်ရှိသူတွေဟာနှစ်ရက်တာတွေ့ဆုံဆွေးနွေးမှုနဲ့နှစ်နှစ်ကြာဆက်ဆက်ညှိနှိုင်းမှုတွေအပြီးပြီးခဲ့တဲ့တောက်ကြနေ့ကဒီကြေညာချက်ကိုတရားဝင်ထုတ်ပြန်ကြေညာလိုက်တာပါ။မပြီးဆုံးသေးနေပေမဲ့အဲ့ဒီသဘောတူကြေညာချက်မှာနိုင်ငံရေး၊ကုန်သွယ်ရေးနဲ့အကူအညီပေးရေးကိစ္စတွေပါဝင်နေပါတယ်။ဒါမဲ့မက်စလာ၁၀ရက်နဲ့၁၁ရက်မှာဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဟာဗာနာမြို့ကိုလာရောက်လည်ပတ်တဲ့အချိန်မှာဒီသဘောတူညီချက်တွေပြည်စည်းလို့လက်မှတ်ရေးထိုးဖို့အသင့်ဖြစ်နေလိမ့်မယ်လို့ကျူဘားနိုင်ငံခြားရေးဝန်ကြီးအဲလ်ဘန်ဒိုမိုရီနိုကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ
်။ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သားနေပြီးတော့ဒီငွေတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်ကိုအင်အားပြတဲ့သဘောနဲ့အမေရိကန်လေရင်တင်သင်္ဘောကြီးတစ်စင်းနဲ့အဆောင်ကျသင်္ဘောအုပ်စုကိုတရုတ်တောင်တရုတ်ပင်လယ်ပြင်ထဲမှာချထားလိုက်ပါတယ်။ John C. Stennis လေရင်တင်သင်္ဘောကြီးနဲ့အတူဖြတ်သင်္ဘောနှစ်စင်းပါဝင်သင်္ဘောအုပ်စုဟာအငင်းပွားရာရေပိုင်နဲ့ထဲမှာအခုသတင်းပတ်စောပိုင်းမှာရောက်ရှိလာတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကနေပြီးတော့သူပိုင်နဲ့ဆွေးပြီးတော့ကြီးညာထားတာပါ။အဲ့ဒီအတွက်ဒေသတွင်းမှာရှိတဲ့နိုင်ငံ6နိုင်ငံနဲ့တရုတ်နိုင်ငံကြားမှာရေပိုင်နဲ့အငင်းပွားမှုတွေရှိခဲ့တယ်လို့တရုတ်နိုင်ငံဘက်ကလည်းအဲ့ဒီဒေသမှာကျွန်းတူတိဆောက်မှုတွေအဲ့ဒီမှာပဲဒုံးပစ်စင်ချထားမှုတွေမကြခင်ကလုပ်ခဲ့ပါတယ်။ဒီအခြေအနေကြောင့်မလို့တောင်တရုတ်ပင်လယ်ပြင်တွေမှာတရုတ်ကနေပြီးတော့ဆေးတိဆောက်မှုတွေလုပ်နေတယ်ဆိုပြီးတော့အမေရိကန်ကဆွဆွဲထားပါတယ်။ဒါပေမဲ့လို့တရုတ်ကတော့ဒီဆွဆွဲချက်ကိုညှဉ်းဆိုပြီးတော့အမေရိကန်ဘက်ကသာတင်းမာမှုတွေဖြစ်လာအောင်လုပ်နေတာဆိုပြီးတော့တံပြန်ပြောဆိုထားပါတယ်။
ကမ္ဘာမှာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုအခုနှစ်မှာအနည်းဆုံး 6.5 ရာခိုင်နှုန်းတိုးတက်လာအောင်အထောက်အကူဖြစ်မယ်လို့ယုံကြည်ရတဲ့လှုပ်ဆောင်ချက်တွေကိုကြေကြေပြန့်ပြန့်စတင်လှုပ်ဆောင်မှုတရုတ်အစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။အခုနှစ်မှာတစ်ကမ္ဘာလုံးစီးပွားရေးတိုးတက်မှုနှေးကွေးနေတာနဲ့အချို့လုပ်ငန်းနယ်ပယ်တွေမှာအလုပ်ကိုင်ရေးအတွက်ချော့ချမှုတွေအကြီးအကျယ်လောက်ဖို့ရှိနေတာပါ။စနေနေ့ကတရုတ်ခေါင်းဆောင်လီကေရှင်းကအရေးကြီးတဲ့အစိုးရအစီရင်ခံစာတစ်ခုကိုတင်ပြခဲ့ရမှာနိုင်ငံရဲ့ GDP ကို 6.5 ရာခိုင်နှုန်းကနေ 9 ရာခိုင်နှုန်းထိတိုးတက်မှုရအောင်လုပ်ဖို့စီးပွားရေးတိုးတက်မှုကြီးမားချက်ဖြစ်သတ်မှတ်ထားတဲ့အကြောင်းကိုကြေညာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံဟာ9ရာခိုင်နှုန်းစီးပွားရေးတိုးတက်ဖို့ကြီးမားထားပြီး25နှစ်တွင်စီးပွားရေးတိုးနှုန်းအနည်းကွေးဆုံးဖြစ်ခဲ့ပေမဲ့ 6.9 ရာခိုင်နှုန်းထိတိုးတက်မှုရခဲ့တာဖြစ်ပါတယ်။လီကလက်ရှိစီးပွားရေးတိုးတက်မှုနှေးကွင်းဖြစ်နေတဲ့အတွက်နိုင်ငံရေးရပြစ်တင်ဝေဖန်ခံရတာမျိုးခံနိုင်ခြေရှိတဲ့အတွက်မျှော်လင့်ချက်ကြီးကြီးထားတာမျိုးမဖြစ်အောင်ပြောခဲ့တာဖြစ်ပုံရတယ်လို့သုံးသပ်သူတွေကပြောပါတယ
်။ဖိလစ်ပိုင်စစ်ကမ်းတစ်ခုမှာစိုက်ကပ်ထားတဲ့မြောက်ကိုရီးယားကုန်တင်သင်္ဘောတစ်စင်းကိုပြန်ထွက်ခွင့်မပေးဘဲဖမ်းဆီးထားတယ်လို့ဖိလစ်ပိုင်စစ်ရကကြေညာပါတယ်။နိုင်ငံရေးချားစစ်ကမ်းတွေမှာမြောက်ကိုရီးယားသင်္ဘောအလုံးစစ်ဆေးမှုခံယူဖို့လိုအပ်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်တရဒီဆုံးဖြတ်ချက်တရမကြခင်ကထွက်လာပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကနေပြီးတော့အခုလိုမျိုးပထမဆုံးအရေးယူဆောင်လိုက်တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကဒီအရင်အမေရိကန်စစ်ကမ်းဟောင်းတစ်ခုဖြစ်ခဲ့တဲ့ Subic Bay စစ်ကမ်းမှာကြာသပတေးနေ့တုန်းကစိုက်ကပ်လာတဲ့ MV Jintan တင်မောပေါ်မှာအခြားတန်လျာဖြစ်စရာအကုန်ပစ္စည်းတွေမတွေ့ရပေမဲ့လို့ဘေးကင်းလုံခြုံမှုဆိုင်ရာစီးမင်းတွေချိုးဖောက်မှုရှိတာကြောင့်တင်မောကိုပြန်ထွက်ခွင့်မပေးခဲ့တာလို့ဖိလစ်ပိုင်စစ်ဆေးရာရှိတွေကပြောပါတယ်။တင်မောဟာအင်ဒိုနီးရှားစစ်ကမ်းတစ်ခုကနေပြီးတော့ဖိလစ်ပိုင်နိုင်ငံကိုရောက်ရှိလာတာဖြစ်ပြီးတော့အဲဒီနောက်တရုတ်ပြည်ဘက်ကိုထွက်ခွာဖို့ရှိနေတာပါ။ဒါမှမဟုတ်တင်မောကိုပြန်ထွက်ခွင့်မပေးဘဲနဲ့တင်မောမှာပါလာတဲ့တင်မောသားတွေကိုနေရာပြန်ပို့မယ်လို့ဖိလစ်ပိုင်သမ္မတရုံးပြောခွင့်ရသူကပြောပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့တင်းကျပ်တဲ့အရေးယူမှုတွေပါဝင်တဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်တစ်ထွက်လာပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံရဲ့ကုန်သွယ်မှုအပေါ်မှာတက်ရောက်ထိခိုက်စေတဲ့ဒါဟာပထမဆုံးဖြစ်ရလို့ပြောရမှာပါ။ဒီဆုံးဖြတ်ချက်အရဆိုရင်တော့နိုင်ငံခြားတိုင်းပြည်တွေကိုလေကြောင်းကနေဖြစ်စီပင်လယ်ရဲကြောင်းကနေဖြစ်စီဝင်ရောက်လာမဲ့မြောက်ကိုရီးယားကုန်ပစ္စည်းအားလုံးဟာအစစ်စစ်ခံယူရမှာဖြစ်ပြီးတော့ကမ္ဘာနိုင်ငံတွေနဲ့မြောက်ကိုရီးယားနိုင်ငံကြားလက်နက်ပစ္စည်းကုန်သွယ်မှုတွေကိုလည်းဒီကုလသမဂ္ဂလူညွေးကောင်စီရဲ့နောက်ဆုံးဆုံးဖြတ်ချက်ကတားမြစ်ထားပါတယ်ခင်ဗျာ
အာဖဂန်အစိုးရနဲ့ညီညာရေးဆွေးနွေးပွဲအလားအလာပေါ်အာဖဂန်တာလီဘန်တွေဘက်ကနောက်ထပ်တန်တရားတွေတိုးလာနေပါတယ်။အာဖဂန်အစိုးရနဲ့ညီညာရေးဆွေးနွေးပွဲတွေတက်ရောက်မရောက်ဆိုတာကိုသူတို့ခေါင်းဆောင်ပိုင်းတွေနဲ့မဆုံးဖြတ်ရသေးဘူးလို့တာလီဘန်တွေက VOA ကိုပတ်စတွန်ဘာသာစကားနဲ့ပေးပို့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အာဖဂန်နိုင်ငံတွင်းမှာနိုင်ငံသားတက်တွေအားလုံးမရုတ်သိမ်းသေးသ၍သူတို့တပုံကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူမှုတွေမရုတ်သိမ်းသေးသေးတာလီဘန်အကျဉ်းသားတွေကိုမလွတ်ပေးသေးသေး၍ညီညာရေးဆွေးနွေးပွဲအတွက်ကြိုးပမ်းမှုမှန်သမျှဘလို့မှအရာရောက်မှာမဟုတ်ဘူးလို့အာဖဂန်တာလီဘန်တွေကကြေညာပြောထားပါတယ်။ဒါအပြင်အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်တွေကညပိုင်းတိုက်ခိုက်မှုတွေဆက်ရှိနေတော့မယ်လို့အဲ့ဒီတာလီဘန်ကြေညာချက်မှာလည်းဖော်ပြထားပါတယ်။စစ်မြေပြင်မှာနောက်ထပ်အမေရိကန်တပ်တွေချထားမှုရှိနေပြီးအဲ့ဒီမှာအာဖဂန်တပ်တွေထပ်အပြစ်ထားတယ်လို့ဆိုပြီးအဲ့ဒီအခြေအနေတွေအောက်မှာတော့ညီညာရေးဆွေးနွေးပွဲရတာဘာမှအတိတ်ပဲရှိမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းတောက်ကြနေတော့ကတော့ဒီဆွေးနွေးပွဲတွေဟာဂျပန်အတွင်းမှာစတင်နိုင်ခြင်းရှိပြီးရှိတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာအာဖဂန်တပ်အမတ်ကြီးဟာမတ်စ်အိုမာဇီဂါဝဲက VOA ကိုပြောထားတာဖြစ်ပါတယ်
။တူရကီနိုင်ငံမှာတက်ခံနိုင်ငံရေးအုပ်စုတွေကိုထောက်ခံတဲ့သတင်းမီဒီယာတွေကိုနှိပ်ကွပ်နေရမှာတူရကီမှာစောင့်ရင်အများဆုံးပုံနှိပ်နေတဲ့ဇမန်သတင်းစာတိုက်ကိုအစ္စတန်ဘူတူရကီအာဏာပိုင်တွေကဝင်ရောက်စီးနင်းခဲ့ပါတယ်။အစ္စတန်ဘူမြို့ကသတင်းစာတိုက်ရဲ့ဌာနချုပ်အပြင်ဘက်မှာညလုံးပေါက်စူဝေးပိတ်ဆို့ဆန္ဒပြနေသူတွေကိုရဲကမြေယူဘုံတွေမိသားပိုက်တွေတုံးပြီးတော့လူစုခွဲခဲ့တာပါ။ဒီမီတကင်ကတော့ဒီတရားရုံးရဲ့အမိန့်နဲ့ဒီရဲကနေပြီးတော့ဒင်းစာတိုက်မှာရှိတဲ့ဝန်ထမ်းတွေကိုရှင်းလင်းဖက်ရှားပြီးတော့ဒင်းစာတိုက်ကိုအစိုးရကသိမ်းယူဖို့ဒင်းစာတိုက်ထက်ကိုရဲတွေအတင်းဝင်ရောက်ခဲ့ပါတယ်။ဒါကိုဆန္ဒပြသူတွေဘက်ကရဲတွေမဝင်နိုင်အောင်လို့ဒင်းစာတိုက်ကိုပိတ်ဆို့ဆန္ဒပြနေကြတာပါ။အခုဖြစ်ဟာဆိုလို့ရှိရင်တူရကီနိုင်ငံမှာအတိုက်ခံဒင်းစာဆရာတွေနဲ့အတိုက်ခံဒီမွတ်စလင်ဘာသာရေးကောင်းဆောင်ဖြစ်တဲ့ဖာတူလာဂူလန်ကိုအစိုးရကနှိပ်ကွပ်နေတဲ့အခြေအနေတွေနဲ့ဆက်နွယ်နေပါတယ်။အတိုက်ခံကောင်းဆောင်ဂူလန်ဟာအမေရိကန်ပြည်အောင်စုမှာတင်းရှောင်နေတာပါ။အမေရိကန်ခြေစိုက်ဖြစ်တဲ့ CPG သင်းတော်များကောက်ဝေးကော်မတီရဲ့အကြီးအကဲကတော့တူရကီအစိုးရရဲ့ဒီလူရဲ့အပေါ်မှာပြင်းထန်စွာပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ
စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကုသားညို့ဦးနဲ့ကိုရဲကောင်တို့ကပြောပြပေးသွားတော့ပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်တရားမျှတမှုမရှိတဲ့ပုံမှန်တွေနဲ့ထောင်ချထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အကြမ်းဖက်ဖမ်းဆီးခံထားရတဲ့ကျောင်းသားတွေအမြန်ဆုံးပြန်လွတ်ပေးဖို့တက္ကသိုလ်ကျောင်းသားများတက်မကကဒီကနေ့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကပညာရေးပြုပြင်ပြောင်းလဲဖို့ဆန္ဒပြနေတဲ့တပိတ်မောက်ကျောင်းသားတွေကိုအကြမ်းမဖက်ဖို့ငြိမ်းချမ်းစွာတောင်းဆိုရင်းမြို့တော်ခမရှိမှာဆန္ဒပြသူတွေကိုလက်ပတ်နေရတဲ့ရဲလုံခြုံရေးတွေဘက်ကအကြမ်းဖက်ရိုက်နဲ့ဖမ်းဆီးခဲ့တဲ့မတ်လ9ရက်နေ့တနစ်ပြည့်အခမ်းအနားနဲ့အကျဉ်းသားလွတ်မြောက်ရေးဆုတောင်းပွဲမြို့တော်ခမရှိမှာဒီကနေ့ကျင်းပခဲ့ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမွန်ကပြောပြထားပါတယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့နှစ်2015ခုနှစ်အတွင်းမတ်လ3ရက်နေ့မှာတော့အမျိုးသားပညာရေးဥပဒေကျမ်းကိုတပိတ်မောက်ဆန့်ကျင်ဆန္ဒပြတဲ့အနေနဲ့မန္တလေးကနေရန်ကုန်အထိခြိတက်လာကြတဲ့ကျောင်းသားတပိတ်စစ်ကြောင်းကတပိတ်မောက်ကျောင်းသားတွေနဲ့ရဲလုံခြုံရေးတွေကြားလက်ပန်းမြို့မှာပိတ်ဆို့တားဆီးပြီးအကြမ်းဖက်ဖြိုခွင်းမှုဖြစ်ခဲ့တဲ့အတွက်နိုင်ငံတော်ဝန်ကပြည်သူတွေနဲ့ကျောင်းသားတွေကဆန္ဒပြကျောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းတာမလုပ်ဖို့ဆန္ဒပြခဲ့ပါတယ်ဒီထဲမတ်လ9ရက်နေ့မှာရန်ကုန်မြို့မြို့တော်ခမ်းမရှိမှာ88မျိုးဆက်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေတခါတကျောင်းသားတွေဘက်ကအကြမ်းဖက်နှိမ်နှင်းတာကိုစန့်ကျင်ကန့်ကွက်ကြောင်းမြို့တော်ခမ်းမရှိမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်ဒီလိုမျိုးဆန္ဒပြနေကြတဲ့တခါတကျောင်းသားတွေနဲ့88မျိုးဆက်ကျောင်းသူမက်နီလာသိန်းအပါအဝင်တက်ကြွလှုပ်ရှားသူတချို့ကိုလက်ပတ်နေဝစ်ထားတဲ့စွမ်းအားရှင်တွေနဲ့ရဲလုံခြုံရေးတွေဘက်ကမြို့တော်ခမ်းမရှိမှာပဲအတင်းဝင်ရောက်ရိုက်နှက်ထိုးကျိတ်ပြီးတော့အချုပ်ကားတွေပေါ်ဆွဲတင်ပြီးဖမ်းဆီးချုပ်နှောင်ခဲ့ပါတယ်ဒီကနေ့2016ခုနှစ်မတ်လ9ရက်နေ့ဟာဆိုရင်မတ်လ9ရက်နေ့လက်ပတ်နေတွေရဲ့အကြမ်းဖက်ဖမ်းဆီးခံခဲ့ရတဲ့တစ်နှစ်ပြည့်ချိန်ဖြစ်လို့အကြမ်းဖက်နှိမ်နှင်းမှုတွေမှာမတရားရိုက်နှက်ခံခဲ့ရတဲ့ကျောင်းသားတွေအတွက်မျှတတဲ့တရားရေးစီရင်မှုရဖို့နဲ့ဖမ်းဆီးထိန်းသိမ်းထားဆဲကျောင်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလက်ရှိအစိုးရဘက်ကအမြန်ဆုံးပြန်လွှတ်ပေးဖို့တက္ကသိုလ်ကျောင်းသားများတက်မကတက္ကသကကျောင်းသားတွေဦးဆောင်ပြီးတော့လှုပ်ရှားတဲ့ဒီကနေ့နှစ်ပတ်လည်နေ့အခမ်းအနားဆုတောင်းပွဲကနေတောင်းဆိုပါတယ်လို့အခမ်းအနားကိုဦးဆောင်သူတက္ကသကျောင်းသားခေါင်းဆောင်ကိုဆိုးထက်ကပြောပါတယ
်ဒီကပညာရေးတိကျကြောင်းမျိုးကျန်းမာဖို့ပေါင်းစုံနေကျန်းဖတ်ခံနေရမျိုးပေါ့အဲဒီကိုဒီနေ့ပြည့်နှစ်ပတ်လည်အခမ်းအနားအောက်မြင့်ပေါ်နေကျင်းပရင်းနဲ့ငွေကြေးကလက်မြောက်ရေးတဲ့ကျွန်တော်ကျင်းပရဖြစ်ပါတယ်ဟိုနိုင်ငံရေးကျင်းပရေးဆောင်ရွက်တာရှိနေသေးတယ်မြို့တွေရဲ့ကျောင်းသားရှိနေတယ်အဲကျောင်းသားတွေကိုစစ်ပင်းကိုသူတို့အစိုးရကနေကြောင်းလဲကျင်းမှာကျောင်းသားတွေကဆက်ဖမ်းနေနေပြီးအဲ့မှာလူကိုယ်စီကျောင်းလဲမဖြစ်ပေမဲ့ကျွန်တော်ဒုက္ခတွေကျောင်းလဲပြရတဲ့ဒီလိုပဲကျွန်တော်မြင်နေမှာဟုတ်တယ
်လက်ရှိအစိုးရအနေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့ကျောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လိုအပ် တ်တယ်လို့နောက်တက်လာမဲ့ NLD ဥဆောင်တဲ့အစိုးရအသည့်အနေနဲ့လည်းနိုင်ငံရေးကျင်းသားတွေနဲ့ចောင်းသားတွေရဲ့အရေးအလေးနက်ထားဆောင်ရွက်ပေးဖို့တောင်းဆိုပါတယ်လို့တကတာចောင်းသားကိုစိုးထက်ကပြောပါတယ
်။နောက်ဆုံးရတက်လာရဲ့ခါကျအစိုးရတိကျနေတယ်ကျွန်တော်ဖန်ပြဆိုင်တာရဲ့ចောင်းသားတွေပြီးတော့နိုင်ငံရေးကျင်းသားရေလီကောက်ကနေအကျင်းသားတွေကိုလည်းဆက်လက်ပေးချေနေပေါ့
။အခုချိန်ထိအကျင်းတော်အသီးသီးမှာဖန်စီထိန်းသိမ်းခံရစေတပိတ်မောက်ចောင်းသားတွေနဲ့ចောင်းသားလှုပ်ရှားမှုတွေကိုဥဆောင်ခဲ့တဲ့ဘကတာတကတာចောင်းသားခေါင်းဆောင်တွေကိုပဲခူးတိုင်းတာယာဝတီခရိုင်တရားရုံးနဲ့ရန်ကုန်တိုင်းအတွင်းကတရားရုံးအသီးသီးတွေမှာရဲတွေဘက်ကနေပြီးတော့ခွင့်ပြုချက်မရဘဲဆန္ဒပြမှုပုံမှန်18နိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့စုပူအောင်လှုပ်ဆောင်မှုပုံမှန်900 905ခါခွေစားတဲ့ပုံမှန်မျိုးစုံတက်ပြီးမတရားသဖြင့်တရားစွဲဆိုနေတာတွေကိုအရက်တန်းကနေရက်ဖို့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေကတောင်းဆိုပါတယ်အုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေချိန်မှာမလုံသိမလုံအပ်တဲ့အလုပ်ကိုလက်ရှိအစိုးရကလုပ်နေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းလဲဖြစ်နိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့ကိုပါမျိုးသိန်းကပြောပါတယ
်။နိုင်ငံရေးကျင်းသားတော့ရှိတယ်လို့မရှိတဲ့နဲ့ကျင်းခတ်ပြီးတော့ပုံမှန်လေးမှဒီနဲ့ဆက်ဆွဲတဲ့ဒီစားဘူးလို့ကလုပ်တဲ့ဒီစားမဟုတ်ဘူးတရားညှပ်တာလည်းဒီစားမဟုတ်ဘူးပေါ့။တရားရုံးတွေတစ်ခုပြီးခုပြောင်းနေလို့လည်းဒီစုပြီးခုပြောင်းနေတယ်။ကောင်းသားကြီးကဒီစီရက်ဆက်ရုံးထွက်နေရတယ်။ပြမန်းရှင်ရည်ရောလူကြီးရဲ့စိတ်ပြမန်းကိုပြမန်းဖြစ်အောင်လုပ်ဆောင်တဲ့ဒီစားမျိုးပါ။ဒါကျွန်တော်တို့လူသားချင်းဆန္ဒမှုရောကောင်းသားချင်းဆန္ဒမှုရောမိဘချင်းဆန္ဒမှုရောဘယ်လိုမှမဖြစ်တဲ့နဲ့ဒီစားပေါ့။မလို့ဒီနဲ့ဒီစားနမောမရေလုံးဝအမြန်ဆုံးစက်တန့်စီစဉ်ပါလေ
အခုလိုမျိုးဘာကတာတကတာចောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပုံမှန်တွေအမျိုးမျိုးတက်ပြီးတော့တရားရုံးတွေမှာတရားရင်ဆိုင်ခိုင်းနေတာဟာအမျိုးသားပြန်လည်တင့်မြတ်ရေးဖော်ဆောင်နေပါတယ်ဆိုတော့လက်ရှိအစိုးရရဲ့လုပ်ရက်အပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောပါတယ်အခုလက်ရှိမြန်မာနိုင်ငံတော်ဝန်ကအကျဉ်းတော်တွေအထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူနိုင်ငံရေးအကျဉ်းသားပေါင်းက80ကျော်ရှိပြီးလက်ရှိတရားရုံးမှာအမှုရင်ဆိုင်နေရတဲ့ចောင်းသားတွေတက်ကြွလှုပ်ရှားသူစုစုပေါင်း400ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ကထုတ်ပြန်ထားပါတယ်ရှင်
။မဆုမမေမြန်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကော့တောင်ကျွန်းလူသက်မှုနောက်ဆုံးရသတင်းတင်ဆက်ပါမယ်။ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိရှလူငယ်နှုတ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့မှာမြန်မာရွှေ့ပြောင်းလုပ်သားနှုတ်ဦးကိုတည်တံစီရင်ချက်ချခဲ့ပါတယ်။ဒီလိုတည်တံပေးခံထားရတဲ့မြန်မာလူငယ်အုပ်အတွက်ရခိုင်ပြည်နယ်မြို့နယ်15မြို့နယ်ကလူဝင်အားတသိန်းနီးပါးလက်မှတ်ရေးထိုးပြီးတော့ထိုင်းပြည်ရင်မြက်ကိုမြစ်တာရက်ခန့်စာပေးပို့တဲ့လှုပ်ရှားမှုကိုရခိုင်လူငယ်အင်အားစုတွေကစုစည်းပြီးလှုပ်ဆောင်ခဲ့ကြပါတယ်။အကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်
။လက်ကျွတ်လူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့ရခိုင်လူငယ်တွေဖြစ်တဲ့မောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့လွတ်မြောက်ရေးအတွက်ရခိုင်ပြည်နယ်အတွင်းကမြို့နယ်15မြို့နယ်ခန့်မှာလူလူအင်အားသသိန်းခန့်လက်မှတ်ရေးထိုးတဲ့လှုပ်ရှားမှုကိုလုပ်ခဲ့ပြီးထိုင်းဆိုင်ရုံးကနေတဆင့်ထိုင်းပြည်မင်းမြတ်စီကိုပို့ခဲ့တာဖြစ်ကြောင်းရခိုင်မျိုးသမီးများကွန်ရက်ကဒေါ်ဝေထွန်းကအခုလိုပြောပြပါတယ်
ထိုင်းပြည်ကိုရောတခြားနေဗီဒီတန်ရုံးကိုရောကျမတို့ဒါဒီအမှုကိုအမြန်ပေါ်ထုတ်ဖို့အတွက်ပေါ့နော်အဲ့ဒါတွေကိုလှုပ်ရှားမှုပြည့်ရနေလဲသိရပါမပြေဆောင်မှုနဲ့စီရင်ပြီးခံထားရတာသိချင်မှလည်းဒါသူတို့ရဲ့အထောက်အထားမခံနိုင်ဘူးဆိုတာကိုအဲ့ဒါကျမတို့သိရပါတယ်ရှင်အဲ့ကြောင့်မလို့ကျမတို့ဒီလူခွင့်ရှင်တင်ပေါ်ထားတဲ့အနေနဲ့ဒီကလေးတွေကိုတန်တရားကြောင့်အဲ့လိုမျိုးပြည်ရန်ပြီးတော့ခံရတယ်ဆိုတဲ့အနေနဲ့ကျမတို့ဒီဝေဘာဝိတိကျမတို့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာရောကျမတို့ရဲ့ဒီခိုင်းရတရားမျှတမှုရှိဖို့အတွက်ရောကျမတို့ကတိုက်တွန်းပြီးတော့ဒီကလေးတွေလွတ်မြောက်ဖို့တိုးစားထားတာပါရှင်
ထိုင်းနိုင်ငံဘုရင်မင်းမြတ်နဲ့ထိုင်းတော်ဝင်အစိုးရကိုအသနာခံတောင်းဆိုသွားဖို့အတွက်လက်မှတ်ရေးထိုးတဲ့လှုပ်ရှားမှုကိုရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်ပေါင်း15မြို့နယ်နဲ့ရန်ကုန်တိုင်းအပါအဝင်ထိုင်းနိုင်ငံမှာရှိတဲ့ရခိုင်လူထုတွေနေထိုင်ရာဒေသတချို့မှာ2015ခုနှစ်ဒီဇင်ဘာလ31ရက်နေ့ကနေ2016ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ထိလက်မှတ်ရေးထိုးတဲ့လှုပ်ရှားမှုကိုပြုလုပ်ခဲ့ရမှာစုစုပေါင်းလက်မှတ် 98,000 ကျော်ရရှိခဲ့တာပါဒီလှုပ်ရှားမှုကိုရခိုင်ပြည်နယ်မှာအထူးကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းဒေါ်ဝေထွန်းကဆက်ပြောပြပါဗျာဟုတ်ကဲ
့ဒီမှာတို့ဒီစစ်တွေပေါ့နော်စစ်တွေပါတယ်ပြီးတော့ပုံမကျွမ်းပါတယ်နောက်ပြီးတော့မြာဦးပါတယ်နောက်ဘူးတီအောင်ပါတယ်နောက်ပြီးတော့ဒီကြောက်ရှင်စံတွေအင်းကြီးကုန်အဲ့ဒါပါလေကျမတို့ဒီတပိန်းသုံးဝန်းကျင်မှာ3မျိုးလောက်ပဲမပါဘူးကြည့်ဘောဒီပါရတော့ကျမတို့မရောက်ဘူးကြည့
်တည်တံပေးချင်းခံနိုင်ရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးကိုထိုင်းတရားရုံးက2015ခုနှစ်ဒီဇင်ဘာလ24ရက်နေ့ကတည်တံချခဲ့ပြီးနှခွန်စီထာမရအချင်းထောင်မှာခိတ္တထားခဲ့ပြီးတဲ့နောက်နွန်ထဘူရီခရိုင်ထဲကဗန်ခွန်အချင်းထောင်ကိုပြောင်းရွှေ့ထားတာပါသူတို့အမှုကိုလာမယ့်မတ်လ24ရက်နေ့နောက်ဆုံးထားပြီးအယူခံဆက်တက်နိုင်ဖို့အတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးနဲ့အတူထိုင်းနိုင်ငံရှေ့နေများကောင်စီကလှုပ်ဆောင်နေတာပါမြန်မာရွှေ့ပြောင်းလူသမားခန့်မှန်းခြေ4000လောက်အလုပ်လုပ်ကြနေတဲ့လက်ကျွမ်းမှာ2014ခုနှစ် စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲဖမ်းဆီးခံရရတဲ့မြန်မာလူငယ်နှစ်ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထပ်ဆိုခဲ့တာပါလူတက်မှုနဲ့တရားဆွဆူခံရရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနည်းကြော်ကြာထိုင်
နေ့စနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Bloggery ပြောသမျှအစီအစဉ်ရဲ့အလဲပါမတ်ဆူမြတ်မောကစူးစီးတင်ပြထားပါရရှင်။
အဝေးကနေထိန်းချုပ်ပြန်တမ်းရတဲ့ drone ယာဉ်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာစုံကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေခြုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ယာဉ်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့ဤပညာတွေကြောင့်လဲ drone မောင်းတဲ့အတွေ့အကြုံမရှိသူတွေတောင်မှဒီကနေ့ခေတ်ပေါ် drone တွေကိုအဆင်ပြေပြေသုံးလာနိုင်တယ်လို့မြန်မာနိုင်ငံကဓာတ်ပုံသတင်းတော်ကိုစိုးစရာထွန်းကရှင်းပြပါရယ
်။ခုနောက်ပိုင်းမှာဤပညာတဖြည်းဖြည်းမြင့်လာတဲ့အခါကျတော့ drone ကင်မရာကိုဒီမှာချက်ပြီးတင်ပြလိုက်ပြီးဆိုရဲကဒီအောက်ကနေကိုဒီတယ်လီဖုန်းကြီးတက်ဘလက်မှာပဲဖြစ်ဖြစ်ကွန်ပျူတာမှာရှိတဲ့ desk shop ဒီသွားရမြောက်ကို live ကြည့်လို့ရပြီဆိုတဲ့အခါကျတော့အင်တာနက်ဆက်လို့ရှိရင်အများကြီးလက်ပူပြီးအဆင်ပြေလာတယ်။ပုံပြမှာလည်းကောင်းလာတယ်။ခုကြည့်တော့ကတော့ဟိုအဲ့ရောင်မောင်းတဲ့ဖို့သာတော့ကအရင်ဆုံးတပတ်ဆယ်ရက်လောက်အချိန်လေးကြီးလေ့ကျင့်ရပါဘောတော့ဒီပြန်တဲ့ဥစ္စာဟိုဘက်ရင်းလိုက်ဒီဘက်ရင်းလိုက်အဲ့ဒီသူ့အထောက်ကိုကတည်အောင်ဆိုအဲ့လိုဒီစားလေ့ကျင့်ပြီးမှကိုပြန်လို့ရအခုနောက်ပိုင်းဒီပညာနဲ့ညင်လာတဲ့အခါကျတော့တစ်ခါမှဟိုမတုံးမှုသေးတဲ့လူတောင်မှအခုချက်ချင်းချပြီးတော့မှဒီအမီချာမော်လီနဲ့ပြန်လိုက်ပြီဆိုချင်ပြဖို့သူကကြည့်ပြပို့တဲ့ရှင်သွားမှတ်တယ်နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးစစ်ကနေလောက်သွားတယ်ဆိုလို့ရှင်တော့မှသူ့နေရာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့အခါကြောင့်ခုနောက်ပိုင်းဒီပညာရပို့ပြီးလွှဲလာတ
ော့သမယိုးချဓာတ်ပုံရရတာမျိုးမဟုတ်ပဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းချပုံရဖို့မှာရောအခက်အခဲမရှိနိုင်ပါဘူးလား
အဲ့ရလေကုဖကုကူပေါ့နော်ဖတ်ပြီးတော့မှကိုကျွန်တော်ဒီကျွမ်းကျင်နေမောင်းနိုင်ရဲ့ပုံမှာမူတည်ပြီးတော့မှဟိုဒီတောက်လျှောက်မြင်နေကိုလူချင်းနဲ့အင်ငယ်ကိုစိတ်ချတိုင်းချမရမရှိရဖတ်ပြန်တော့မှကုဖကုရှာလို့ရတယ်မျိုးစုံပေါ့နော်အပေါ်တည်းကနေကြည့်မယ်ပပလေးပတ်ရမတင်မယ်ဟိုအဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောင့်ဒီဖျားတစ်ခုပဲဖြစ်ဖြစ်တစ်ပြင်းတစ်ခုပဲဖြစ်ဖြစ်ပေါ့နော်အဲငယ်ကနေအလားတူဖြစ်မလဲဘယ်တော့မှအမြင်နဲ့ဆိုပူပြီးလာမလဲဘယ်တော့မှအလေးမှာတော့ဘယ်တော့မှအဝေးထွက်သွားရင်ပူပြီးလာလာမလဲဆိုတော့အဲ့ဖို့ကျွမ်းကျင်ကျွမ်းကျင်မတဲ့ပေါ်မှာမူဒီဘက်မှာပုံဘက်မှာလည်းလွယ်လာတယ်ဒီဘက်မှာလည်းကောင်းလာတယ်ဒါပေမဲ့ဒီမြင်ကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကျွန်တော်ကင်မရာရဲ့ quality quality ပေါ့နော်ကျောင်းပတ်သက်တဲ့လူတွေအရင်ကုန်ကြများခံနိုင်တဲ့လူတွေကြားခါကြောင့် DSLR ကိုခေါ်တဲ့ဒီကျွန်တော်တို့ရိုက်နေတဲ့ကင်မရာကိုပဲတည်နိုင်တဲ့ drone ဝင်ပြီးတော့မှတက်ပြီးတော့မှလွတ်ပြီးရိုက်ကြပါအဲ့ဒီဟာကြောင့်ဒီအရင်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝင်နိုင်တဲ့ခါကြောင့်ဒီမျက်ရှိအနေထားပါကဒေါ်လာ1,300-1,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့ခါကြတော့သူကထွက်လာတဲ့အရုပ် quality ကတော့ကင်မရာကြီးနဲ့ရိုက်တဲ့ quality ကိုတော့မမီသေးဘူးပေါ့အဲ့ဒီချိန်ကြီးပဲအားနည်းချက်ရှိပါတယ်ဂျန်နိခါရီအားလုံးကတော့ဒီအင်ဂျင်ချိန်နာပြီးရင်ခါကျတော့ဒီကိုယ်ရဲ့ computation ချိန်နာကိုယ်ရဲ့ချင်းချတာအထက်ကဖြစ်နေပါတယ်
။ဓာတ်ပုံတွေဗီဒီယိုတွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြရတဲ့ဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်နေမဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ်
။ဥပမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ဒီလိုရိုက်တာတော့ကျတော့ drone နဲ့ရိုက်လို့မှမရတာ။တော့အကြောဒီမြေကြီးပေါ်မှာပဲဒါလူကိုရိုက်တာ哦drone ရိုက်တဲ့ဟာတွေကြာခါကြောင့်ဒီကောင်းကင်ကနေမြင်ရတဲ့အကြီးကရှူပင်းနေပေါ့ဓာတ်ပုံလို့ပြောမယ်ဆိုတော့ဒီ general view ပဲပေါ့နော်အဲ့လိုမျိုးဒီအားလုံးမြင်ချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့အဲ့မြင်ကွင်းတစ်ခုရိုက်တဲ့ခါမှာကြာ drone နဲ့ရိုက်တာကဘယ်ဒီအတားကျဲရှိအောင်မဟုတ်လို့ရှိရင်ကျွန်တော်ဓာတ်ပုံလိုမျိုးရိုက်ရလို့ရှိရင်ဟောကလိုမျိုးရှိရင်ကိုပွားတောင်ကလပ်ကိုရိုက်ချင်တယ်ဆိုကြာကိုပွားတောင်မကြီးပေါ့တက်ပြီးမှလမ်းကြီးရရတယ်ပေါ့နော်ဒီကိုပွားတောင်ကလပ်ကိုရောက်တော့အတွက်အဲ့တော့ကျွန်တော်ရတဲ့မြင်ကွင်းကဘာသူဆက်ဆဲရလဲဆိုတော့ဒီကိုပွားတောင်မကြီးကမြင်ရတဲ့ကိုပွားတောင်ကလပ်ရဲ့မြင်ကွင်းကိုပဲကျွန်တော်ရကြောင်ပေါ်လာတဲ့ခါကြခါကြကျွန်တော်တို့အနေနဲ့ဒီကိုကွားတောင်ကလပ်ပေါ်ထိတက်လိုက်မယ်တက်ပြီးရခါတောင်ကလပ်ပေါ်ကနေမှအဲတောင်ကလပ်ကိုဖက်ဖက်လေးဖက်ပြပြီးကိုချိုက်တဲ့စိတ်ချက်ကိုစရှမ်းနဲ့ပူပြီးရိုက်လို့ရလာတယ်ပေါ့
အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်အဲ့တော့အဲ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနေလို့ပါလားရှင
့်မြန်မာပြည်မှာလွယ်လွယ်ကူကူဝယ်လို့ရပါတယ်ဒီမြန်မာပြည်မှာဆိုလို့ရှိရင်လူတွေအများဆုံးခိုင်းကြတဲ့ဒီ DJM brand ပေါ့နော်အဲ့ဒီ DJM brand ကိုဆိုလို့ရှိရင် 我都之前我晒天啊，平常单工为了养那个什么，老几出去才给他们跑着跑，都没有啥来往的，不像那男生那老五，跟东里这人老板的差不多嘛。那时候三等三二等的老铁，五年老铁不，爱看家住，啥啥来往，那目前养的什么，只要老板了，那个老概念养鱼。
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင်
ကျွန်တော်ဒီနောက်ဆိုတော့ professional လုပ်ငန်းတွေရောဆေးစီမံကိန်းတွေရောအစိုးရစီမံကိန်းတွေပေါ့နော်အစိုးရစီမံကိန်းတွေနောက်ဝန်ကြီးကကြောင့်ဒီ company ကြီးကြီးတွေသူက project စီမံကိန်းတွေပေါ့နော်နောက်ဆုံးဘယ်နေရာမှာတုံးကြတယ်ဆိုတော့ဒီ HMI ရောင်းဝယ်တွေပေါ်မှာတုံးနေကြတယ် HMI ရောင်းဝယ်တွေမှာဘယ်လိုတုံးကြလဲဆိုတာကြောင့်ခုနောက်ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်ပြတ်တောပြတ်တွေဝင်ရတဲ့ခေရောက်လာပြီဆိုတော့ခါကျတော့သူတို့ကမြေရှာတဲ့အခါမှာအဲ drone နဲ့ပြန်ပြီးရှာကြရှာတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးကြတယ
်လောလောဆယ်မြန်မာနိုင်ငံမှာက drone ယာဉ်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူးနည်းမြေဒေသအလိုက်ကန့်သက်ထားတာမျိုးပဲရှိပါသေးတယ်အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကပြောပါတယ
်ဥပဒေမရှိတဲ့အခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မှန်းလို့မရဘူးပေါ့နော်ဥပဒေမရှိသေးဘူးဆိုတော့သူရဲ့ data လိုက်ပေါ်မူတည်ပေါ်မှာသူ့ဖန်တဲ့တူအမိန့်ထုတ်တာရောရှိရောဥပမာရှင်လူဖျားမှာဆိုလို့ရှိရင်သူပြန်တန်းခွင့်ကိုသူပြန်ဝင်ပိတ်ထားတယ်ရှင်လူဖျားမှာဆိုတော့လုံးဝပြီးမပြောင်းရဲ့ခါကျတော့တချို့နေရာတွေမှာလည်းပြီးမပြောင်းညာပေါ့နော်သူရဲ့ဟိုလုံးညုံရေးအနေထားပြင်ရပေါ့ဒီမြန်မာပြည်မှာအဲ့မျိုးဥပဒေတရားပေါ်လာမယ်ဆိုလို့ရှိရင်တော့ဘယ်နာမှာဘယ်တိုင်းနာလို့လို့ရမယ်ဘယ်နာမှာဘယ်တိုင်းနာလို့လို့မရဘူးဆိုတော့ခါကျတော့အဲ့လိုမျိုးတီးတီးကျကျသိလာလို့ရှိရင်တော့ပူပြီးသိပြပါပေါ့
အဲ့တော့နောက်မှဒီဥပဒေတွေကလည်းတသက်မမတ်ရှိလာမယ်နောက်ပြီးတော့ဒီဤပညာတွေကလည်းပို့ပြီးတော့တိုးတက်လာမယ်ဆိုရင်ရောအခုရက်ပို့ပြီးတော့တွင်းတွင်းကျကျသုံးတဲ့သူတွေများလာမယ်လို့ရောထင်လားရှင
်နောက်ပိုင်းကျရင်တော့ပို့ပြီးတော့ဒီရက်ပို့ပြီးတွင်းတွင်းကျကျဖြစ်လာမယ်လို့ထင်တယ်ဘာလို့တွင်းတွင်းကျကျဖြစ်လာမယ်လို့ထင်လဲဆိုတော့ဟိုသူ့ရဲ့စီးပွားရေးရဆိုလို့ရှိရင်လည်းဘောနောကျွန်တော်ဒီနောက်ကဒီကောင်းရင်းရနေတဲ့ပုံစံနဲ့ဒီကုတ်တစ်ခုလည်းပေါ်လာတယ်ဒီကတော့ပေါ်လာပြီမှာသူရဲ့ရတဲ့ဤပညာရှင်ပဲပြောမလားသူရဲ့ကိုယ်ရောလည်းကောင်းတဲ့အနေအထားမှရှိရပေါ့နောက်ပိုင်းတစ်ခုချင်းနဲ့ပုံပြီးတွေ့ကြလာမယ်ထင်တာပဲခင်ဗ
ျ drone ရှင်တွေသုံးပြီးတော့ရှိုက်ကူးထားတယ်သူရဲ့ဓာတ်ပုံဗီဒီယိုပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါလေရှင
်မဆူမြမစီစဉ်တက်ဆက်တဲ့ blogger ပြောသမျှအစီအစဉ်ဖြစ်ပါလေရှင်တော်တော်ရှင်နေနာဆင်နေရတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအစီအစဉ်တွေဖြစ်ပါတယ်အခုတော့ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့အပတ်စဉ်တင်ဆက်နေတဲ့စီစဉ်တွေအကြောင်းကိုထပ်ပြီးတော့မိတ်ဆက်ပေးချင်ပါတယ
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းညှို့နာမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးရင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolution.
မြန်မာနိုင်ငံကမွေကြီးရေးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တော်တာရှင်တွေနားဆင်လို့တဲ့တေးတချင်းတွေတောင်းယူလို့ရဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရရင်တော့ VOA မြန်မာပိုင်းစီစဉ်စာရိုက်တက်တာအမှတ885ဗဟိုစာရိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932312555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတတ်ရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ5ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုညဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190တို့ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေလိုင်းစီစဉ်ရဲ့အလဲပါထုတ်လုပ်သူမဆုမွန်နဲ့အတူကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေတမဒကိုရွေးချယ်ရေးလုပ်ငန်းစဉ်ရဲ့အစဖြစ်တဲ့ဒုတိယတမဒ3ဦးရွေးချယ်မဲ့လုပ်ငန်းကိုအရင်ကတော့ပြည်ထောင်စုထုတ်တော်ကနေမတ်လ18ရက်နေ့မှာလုပ်မယ်လို့ကြေညာခဲ့ပါတယ်အဲဒီနောက်မှာတော့မတ်လ18ရက်နေ့အစမတ်လ10ရက်နေ့မှာဒုတိယတမဒ3ဦးရွေးချယ်ရေးလုပ်ငန်းစဉ်စတင်မယ်ဆိုပြီးတော့တည်င်းတစ်ပတ်ရှေ့တိုးပြီးတော့တတ်မှတ်လိုက်ပါတယ်ဆိုတော့ဒီလိုမျိုးဒုသမရသုံးဦးရွေးချယ်ဒုသမရသုံးဦးကနေမှတခါသမရကိုရွေးချယ်ပြီးတဲ့အခါကျရင်အစိုးရအဖွဲ့အစ်ပေါ်အစိုးရအဖွဲ့အစ်လက်ထက်ကိုလက်ရှိအစိုးရကအလွယ်အပြောင်းတွေလုပ်ဆိုတဲ့လုပ်ငန်းစဉ်အစီအစဉ်ကိုသွားမှာပါဆိုတော့ရှေ့တိုးလိုက်တယ်တပတ်ရှေ့တိုးပြီးတော့ဟလာဒုသမရသုံးဦးကိုရွေးချယ်ဖို့လုပ်ကြမယ်ဆိုတဲ့အခါကျတော့ဒါကအခုလက်ရှိအစိုးရနဲ့နောက်အစိုးရအလွယ်အပြောင်းပို့ပြီးတော့အဆင်ပြေချောမွေ့လာတဲ့လက္ခဏာလားဒီလိုနားလည်ရမလားတခါဒီကနေ့မှအရေးအကြီးဆုံးလူပြောအများဆုံးလူတွေစိတ်ဝင်စားအဖြစ်ဆုံးနဲ့စောင့်ကြည့်နေတဲ့ဒေါ်ဆန်းစုကြည်ကတမရမဖြစ်တော့ဘူးလားဖြစ်အောင်ပါလားစတဲ့မေးခွန်းတွေဒီညကျွန်တော်တို့ဆွေးနွေးကြရအောင်ပါပေနိုင်ဆွေးနွေးပြဖို့ဖိတ်ကြားထားသူနှုတ်ဦးထဲမှာဒူးကတော့လက်ရှိမြေပုံမျိုးနယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းဖြစ်ပါတယ်နောက်ဒူးကတော့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ထုံးစံနိုင်မယ်ပေနိုင်ဆွေးနွေးမဲ့သူနှုတ်ဦးရဲ့သဘောထားအမြင်အရင်ဆုံးနှာထောင်ကြည့်ရအောင်ပါဦးဖေတန်းခင်ဗျာဒီလိုမျိုးဒုသမရသုံးဦးရွေးချယ်မဲ့လုပ်ငန်းစဉ်ကိုတပတ်ရှိတိုးပြီးတက်မှတ်လိုက်တဲ့အပေါ်မှာဥဖေတန်းကိုယ်တိုင်ကဘယ်လိုနားလဲပါသလဲခင်ဗျာ
ကျွန်တော်တို့ပြည်ထောင်စုစစ်တော်ကဖေဖော်ဝါရီ7ရက်နေ့မှာဒုသမရရွေးချယ်ရေးအစီအစဉ်ကိုကျွန်တော်မတ်လ7ရက်နေ့မှာလုပ်မယ်ဆိုပြီးတော့ဒီပထမဒီဒုတိယဒီပြည်ထောင်စုစစ်တော်ပထမအစ်မေမှာပဲကျွန်တော်တို့စတ်မှတ်ခဲ့ပါတယ်အခုနောက်ပိုင်းမှာတပတ်ဆိုပြီးတော့ဆင်းရဲမှုပြန်ပြီးတော့ကျောင်းရှိပါတယ်။ဒါမူလကြီးချက်ကတော့သဘောလက်ချီရနေတာစက္ကနေနေစီဆိုတော့ဘလတ်ကျော်ကျော်သူအချိန်ယူခဲ့တယ်။အဲ့ဒီချက်ကတော့ကျွန်တော်တို့ပြင်ပါတယ်မီဒီယာတင်နေရရောဒီပုံမှန်59စာလုံးဆိုင်ဆိုင်ရတာမဟုတ်ပြင်ဆင်ရတဲ့အပြင်ဥပရှင်နဲ့အဲဒါကိုသင်တိုင်းရှိနေတယ်ဆိုတော့တစ်ချက်ပါပါလိမ့်မယ်။အဲ့ဒါပြင်သမရယူရေးရှိလုံငါပြီးတော့ဒီပြောင်းစုဝင်ကြီးဒီကိုရေးရှိမဲ့ပြည်စာရီနောက်ပြီးတော့အဲဒီဝင်ကြီးတွေနောက်ပြီးတော့အလွတ်တော်ရှုပ်တရားတော်ရှုပ်ရာသူကြီးတွေဥရီရှုပ်ပြီးအကုန်လုံးရွေးချယ်မလုံငါပြည်နယ်ဝင်ကြီးရှုပ်ကအစပေါ့နော်အဲ့ဒီအစီအစဉ်အတွက်သူတို့အချိန်ယူမယ်ဆိုတော့ဒီရေအချက်နှစ်ခုနဲ့ဒီလိုက်တော့အချိန်ဆွဲပြီးတော့အဲတတ်မှတ်ခဲ့တယ်လို့နားလည်ပါတယ်အဲဒါမှမဟုတ်ရှုပ်ကိုတပတ်တိုးလိုက်တယ်ဆိုတော့အဲဒါတွေအတွက်နောက်ခုနကလို59ဆလုံးတွေရောဒီနောက်ပိုင်းမှာသမရရွေးချယ်ပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့အစီအစဉ်တွေတရားရောသူတို့မှအခြေရပြီးပြီအရှင်ပြင်ဖြစ်နေပြီအဲဒါကြောင့်သူတို့ဟာရှေ့ကိုတိုးပြီးတော့နောက်အရှင်ယူပြီးတော့လုံနိုင်အောင်ပေါ့နော်ကမ္ဘာကြီးရှေ့ပြီးနောက်ပိုင်းမှာအရှင်ယူပြီးလုံနိုင်အောင်ရှေ့ကိုတပတ်တိုးလိုက်တယ်လို့အဲအဲ့ဒီရေရှေ့နေရာနဲ့ပထမဘလတ်ကျော်ဟိုဆက်မှတ်တယ်နောက်အဲ့ဒီရေရှေ့ဒီကိုအောင်မြင်ပြီးအရှင်ပြင်ဖြစ်နေပြီဆိုတဲ့ရေရှေ့ရေရှေ့နဲ့သူကပြန်ပြီးတော့ရှေ့ကိုတိုးတယ်လို့အဲ့လိုပဲကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဦးအောင်မိုးစောကရောဒီဥစ္စာကအဆင်ပြေနေပြီ၊ကြွေပြောင်းရေချောမွေ့နေပြီဆိုတဲ့အခြေလက္ခဏာလို့မြင်ပါသလားဘယ်လိုသဘောထားရှိသလဲ
။ဒီတစ်ချက်ကတော့ကျွန်တော်ဒီအမျိုးသားတမူကြီးဖွဲ့ချုပ်အနေနဲ့ပေါ့နော်အစိုးရဖွဲ့စည်းရေးကိစ္စရဲ့နောက်ပတ်သက်လို့ဒီနေ့တိုင်းနေရောပြောင်းသူဖွဲ့စည်းရေးကိစ္စရောအဆင်ပြေဖြစ်နေပြီဆိုယူဆလို့ရပါတယ်။အဆင်ပြေဖြစ်နေတဲ့အတွက်ကိုဒီဒါတစ်ခုပေါ့နောက်တစ်ခုကတစ်သက်ကအနာဆွဲပြောင်းရေးနဲ့ပတ်သက်လို့လည်းပဲတစ်ဖက်နဲ့ဆွေးနွေးရအပိုင်းတွေမှာဒီကြောင့်ဒီအပြင်းတော့ဒီအဆင်ပြေဖြစ်ပြီးဆိုရပေါ်ပြီးတော့တော်တော်များများအခြေအနေပြီးပြီးလို့ အဲကျွန်တော်ယူဆလို့ရပါတယ်ကျွန်တော်တို့ဒီအပြည့်အစုံပြင်ပါတယ
်ဟုတ်ကဲ့ဥက္ကမိုးစောပဲဆက်တဲ့မိပါမယ်အခုဟဲ့လားဒီမလ10ရက်နေ့လူသမဏ3ဦးရွေးချယ်မယ်တဲ့မှာဒေါအောင်ဆန်းစုကြည်ပါလာလိမ့်မယ်လို့ဥက္ကမိုးစောကိုယ်တိုင်ထင်ထားပါသေးသလား
ကျွန်တော်ထင်တယ်59စာလုံးကအခုချိန်ထိပါတမ်းမှမကြောက်ဘူးလေ59စာလုံးပြင်မယ်ဆိုလို့ရှိရင်လည်းပဲကျော်တော်ရမှာဆွေးနွေးရပါမယ်ဒီကိစ္စကိုလုပ်ကြရမှာဖြစ်တယ်ဆိုတော့ဒီလူသမားသုံးကိုဒီစောတိပြင်မယ်ဆိုတဲ့အခါကျတော့59စာလုံးနဲ့ပတ်သက်လို့လွတ်တော်ရမှာမဆွေးနွေးရသေးဘဲနဲ့ပြင်မယ်ဆိုလို့ရှိရင်တော့ဒီကြောင့်ဆန်းစုကြည်ပါလာနိုင်ဖို့အတွက်ကဝေးသွားတယ်လို့ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့ဥပိသန်ကိုယ်တိုင်ကရောဥပိသန်ကတော့လွတ်တော်ထဲမှာလည်းကိုယ်တိုင်ရှိနေသူဆိုတော့ဥပိသန်ကရောဒီဘောဘယ်လိုမြင်ပါလဲခင်ဗျ
အဲ့တော့59စာလုံးကိုပေါ့နော်အဲ့ဒါကယာယီရဆိုင်ကိုသူကျိုးရခဲ့တယ်အဲ့ဒီပေါ်မှာကာချုံနဲ့အုံရင်ပြီးပြီးပြည့်ရဒီကတရင်တွေကအဆင်မပြေဘူးဆိုတာသိရတယ်ပြီးတော့သူတို့တတ်မလို့ဖက်ကလည်းအဲတရင်စာကရောဒီတတ်မလို့တာတို့တို့ပုဇော်တွေကရောကာချုကိုယ်တိုင်ရောဟိုဒီဖွဲ့စည်းပုံကိုသူတို့ဟိုဟိုအခိအပေါ်ပြမခံဘူးပေါ့နော်အဲ့ပြင်ဖြစ်ဖို့ခွင့်ရမပေးချင်တဲ့သဘောနဲ့ပြောကြည့်တာရှိတယ်ဒါတင်ရပဲဒီစားပြီနဲ့အဲမိချင်းရဲ့အကြောင်းတစ်ခုမှဆိုရင်အတိတ်ကမိုင်းရပါတော့
ဟုတ်ကဲ့
ဒီနဲ့အတိုင်းဒီနဲ့တတ်မတော်ပေါ်မှာတစ္ဆာမဲမှုဒီတော့နိုင်ငံကိုတစ္ဆာခံမှုတွေကြောင့်အဲဒီနိနာခဲ့ရတယ်အဲဒါကြောင့်ဖွဲ့စည်းပုံမှာလိုအပ်တဲ့အချက်တွေကိုထည့်သွင်းရေးဆွေးထားတဲ့ရှင်ဖြစ်တယ်ဒါကြောင့်ဖွဲ့စည်းပုံအတိုင်းပဲသွားပါဆိုတော့အဲလိုပြောတဲ့အတွက်နဲ့ဒီ59စလုံးအရာယာယီဆိုင်ရမယ်ဆိုတဲ့အခြေအနေမျိုးကဖြစ်ပေါ်မလာနိုင်ပါဘူးအဲနောက်တစ်ချက်ကတော့အရှင်အကန့်တက်ဖြစ်ပါတယ်အဲဒီဒီဆယ်ရက်မှာအဲကျွန်တော်ကသမရရွေးရမယ်ဆိုတော့ဒီ3ရက်လောက်ကာလမှာ59စာလုံးကိုယာယီရဆိုင်ဖို့ဆိုတဲ့ဆိုင်ရမှုအခြေအနေဆိုတာအလုံးဝမဖြစ်နိုင်တော့ပါဘူးနောက်တစ်ခါဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်လည်းကျွန်တော်ပြင်ဆင်ရေး၄၃ချောင်းနဲ့တွားမယ်ဆိုရင်ဒါအရှင်အများကြီးယူရမှာဖြစ်ပါတယ်ဒါကြောင့်လောလောဆယ်ဒီသမရရွေးချက်ပေါ်မှာတော့ဒေါက်တာစုကြည်နဲ့တော့ပါလာပြအကြောင်းမရှိတော့ဘူးလို့ပဲမြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီလိုင်းပေါ်ကနေတိုက်ပောင်းဆူနေမဲ့သောတာရှင်တွေကိုထုတ်လို့မှုမဆူမုံကဆက်သွင်းနေပါတယ်လောလောဆယ်မှာကျွန်တော်တို့အမေရိကန်ပြည်ထောင်စုကနေပြီးတော့ပောင်းဆူနေမဲ့ကိုကျော်ဆိုးဒီလိုင်းပေါ်မှာရှိပါတယ်ကိုကျော်ဆိုးသဘောထားဆူနေလို့ရပါပြီခင်ဗျာ
ဟာဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့လေဒီ2020မတိုင်ခင်ကျော်ဆိုးသမတမဖြစ်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာငါးဆူကိုစလုံးပြင်ဖို့ဟာကခုကဒီသမတဟောပေါ့ဗျာဒီခုဥဝင်းထင်တို့ပြောတဲ့ဟာဒီသမတလှုပ်ကြောင်းရင်းမှာတော့မှသူတို့နည်းနည်းလေးစကားများတဲ့အစီအမပြေတဲ့ဆိုတာမျိုးတွေတွေ့တယ်။ခုနီတို့ပြောတဲ့ဗာလဲမရှိကိုဇာလုံးကိုဆိုင်းနိုင်မယ်ဆိုတဲ့ဟာလေဗာလဲသူပြောတာငါစစ်တေးရခိုင်လုံးနဲ့တော့မှရတယ်လို့ပြောတယ်။အဲ့ဒါလည်းမဖြစ်နိုင်ပါဘူးခင်ဗျာ
။ဆိုတော့ကိုကျော်ဆိုးရဲ့သဘောထားကဒေါ်ဆန်းစုကြည်ဒီလက်ရှိအခြေအနေရဘလို့မှသမတဖြစ်မလာနိုင်ဘူးပေါ့။အနည်းပဲဖြစ်ဖြစ်အညာပဲဖြစ်ဖြစ်
ဟုတ်ကဲ့ကြပါရခင်ဗျဒီကျွန်တော်ထင်တာတော့2020နောက်ပိုင်းမှာဖြစ်ကောင်းဖြစ်နိုင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်ဆိုးကျေးဇူးအများကြီးတင်ပါတယ်ကိုကျော်ဆိုးသဘောထားကိုကျွန်တော်ဆွေးနွေးသူနှူးစီရနေနောက်ထောင်ကြည့်အောင်ပါဆိုတော့ဥပိသန်ကိုကျော်ဆိုးကတော့ဒေါန်ဆန်းစုကြည်က2020နောက်ပိုင်းမှာသမရဖြစ်နေတယ်လို့ပြောပါတယ်ဒါပေမဲ့ဦးမထင်ကိုယ်တိုင်ပြောထားတာရှိပါတယ်ဒေါန်ဆန်းစုကြည်သမရဖြစ်ဖို့လုပ်နေတယ်ဖြစ်ကိုဖြစ်ရမယ်အနည်းနဲ့မြန်မဲ့กว่าလို့ပြောထားတာရှိပါတယ်ဥပိသန်ရောဒေါန်ဆန်းစုကြည်ကဒီတက်တန်းအတွင်းမှာသမရဖြစ်လာနိုင်ခြင်းရှိတယ်လို့ယူဆပါသလား
အဲ့တော့အကုန်လုံးရဲ့အဖြစ်ဟာသမ္မတကာကွယ်ဥပဒေရှိရဲ့သဘောတူညီမှုနဲ့ပဲအဲကျွန်တော်တို့ဆိုင်တယ်လို့မြင်ပါတယ်ပြီးတော့59စာလုံးကိုဆိုင်ရတာပဲဖြစ်ဖြစ်နော်ကျွန်တော်တို့59စာလုံးကိုအဖွဲ့အစည်းပေါ်မှာဆင်ဆင်တာပဲဖြစ်ဖြစ်ကာကွယ်ဥပဒေရှိရဲ့သဘောတူညီမှုမရဘူးဆိုရင်အဲ့ဒါလုံးဝလက်ရှိလက်ထိအခြေအနေလက်ထိနိုင်ငံရေးအရာပေါ့နော်ကျွန်တော်တို့လုံးဝမဖြစ်လာဘူးဆိုတော့ထင်ရှားပါတယ်အဲ့တော့ဒေါက်တာစုကြည်အနေနဲ့လောလောဆယ်အဲဒီအစိုးရအဖွဲ့မှာအပင်နေရာကပါဝင်ယူလေတာဝန်ယူလေအဲဒီနောက်ပိုင်းမှာမှအာဒီကဝေးဥပရှင်နဲ့အဲဘယ်လိုအဖေးယူစီရနည်းနည်းနှိမ့်နိုင်မှုအနေနဲ့ကျွန်တော်တွန်းနေမှာလေအဲအဲ့လိုမျိုးကိုကျွန်တော်တို့ဟိုခုခက်ကပေးရှာအောင်ဖြူနိုင်မှဒီနေရာကဝေးဥပရှင်ရဲ့အလားဒီသဘောတူညီချက်ကိုရရင်တော့ဟိုလာမယ့်လွတ်တော်မှာကျွန်တော်တို့50ခုစလုံးကိုကျေးဇူးနိုင်ပါလိမ့်မယ
်အဲ့ဒ
ါဆိုရင်ကျွန်တော်တို့အချိန်ညံတက်တက်လေးနဲ့အဲတော့အဲ့ဒီလင်းကား၆လအပြင်မှာရက်စတန်လည်းလုပ်ဖို့အရှိန်ကြီးပါတယ်။အဲ့လိုတောင်းတော့ကာကွယ်ရေးဥပဒေနဲ့တားရတာမျက်ကပ်ရင်အဲကျွန်တော်တို့ဒေါက်တာစုကြည်ဟာသမရဖြစ်လာဖို့အခြေအနေရှိရဲ့လို့ကျွန်တော်မြင်နေပါတယ်ခင
်ဗျ။ဦးအောင်မိုးစောကရောဘယ်လိုသုံးသပ်ပါသလဲ
။အဲကျွန်တော်အနေနဲ့ကကျွန်တော်တိုင်းပြည်အတွက်ဖြစ်လူစုအတွက်ဖြစ်ဒီမိုကရေစီအတွက်ဖြစ်ဒေါက်တာစုကြည် ဒီတက်တန်းအတွင်းမှာအများဆုံးသမားဖြစ်ဖို့လိုအပ်တဲ့ကျွန်တော်နေရောအဲလိုကြီးစားတယ်ဆိုဒီတက်မတော်အနေနဲ့လည်းပဲလူလူမျက်နှာတိုင်းမျက်နှာကိုကြည့်နေတယ်လို့ကျွန်တော်နေရောအဲလိုကြီးစားအချိန်နေတာကတော့အခုတင်တဲ့ချိန်မှာတော့သန်းစုကြီးသမားမဖြစ်တော့မှဒီကြာတော့ရဲ့အချိန်လေးအတွင်းမှာကျွန်တော်သန်းစုကြီးသမားဖြစ်ဖို့အတွက်အားလုံးမှာတောင်းရှိတယ်အားလုံးကဝါဝံကြိုးစားရလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါ
ဘောမို့ဆိုဖြစ်နိုင်ကြရောရှိသလားလက်တွေ့လုံနိုင်ကြီးပေါ့လေ
ကိုကဒီတရားဆောင်ကသူ့ကိုထောက်ခံတာဖြစ်တယ်ပြီးခဲ့တဲ့ရွေးကောက်ပွဲကိုကြည့်မယ်ဆိုလို့ရှင်းရှင်းတယ်လူတရားဆောင်ကတော်ဆန်းစုကြည်ကိုထောက်ခံတာဖြစ်တယ်တော့ဒီတိုင်းဒီမျက်နှာကိုသူကြီးကကြည့်မယ်ဆိုလို့ရှင်းရင်ဒီအစိုးရဖွဲ့စည်းကိစ္စကိုပဲကြည့်ကြည့်သမားရွေးချယ်ရေးကိစ္စကိုပဲကြည့်ကြည့်ဒီကိစ္စတွေကလူလူဆန္ဒကိုခြေခံမှာဖြစ်တယ်ဒီကိစ္စတွေအကောင်အထည်ပုံမှုအတွက်ကိုကျက်ကလူတံတော်ရဲ့သဘောထားကိုအတင်းယူနေရတယ်ဆိုတာကို၌ကတိုင်းပြည်အကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ကျွန်တော်နေတော့ယူဆတယ်ကျွန်တော်ကတော့ဒီတံတော်ပေါင်းဆောင်မျိုးမြစ်တာရက်ခံကျင်တယ်ပြည်သူစုလူရဲ့စံတာကိုအလေးထားပါဒါမှကျွန်တော်တိုင်းပြည်ဒီမိုကရေစီနဲ့မြန်မာပြည်နဲ့ဒါမှကျွန်တော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့မြန်မာပြည်နဲ့လို့ကျွန်တော်အဲ့ဒီလိုပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အီးမေးလ်နဲ့ဆွေးနွေးထားတဲ့အမေရိကန်ပြည်ထောင်စုကမောင်တဒနဆိုတဲ့သောတာရှင်ရဲ့သဘောထားကတော့ဒီဒုသမတော်လောင်ရွေးချယ်ရေးတပတ်စီတူတက်မှတ်လိုက်တာအစိုးရဘက်အလွှဲပြောင်းပို့ပြီးအဆင်ပြေချောမှုရတယ်လို့ယူဆပါတယ်တဲ့အကြောင်းကအစိုးရဘက်အလွှဲပြောင်းကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့လူတွေအားလုံးနှိမ့်နှိုင်းထားကြပြီးဖြစ်လိမ့်မယ်လို့ယူဆလိုပါပဲတဲ့ဒါပေမဲ့အစိုးရဘက်တက်တက်ချင်းမှာတော့ဒေါ်စုသမရမဖြစ်နိုင်သေးဘူးလို့ယူဆမိပါတယ်တဲ့ဒါကြောင့်က2008နာဂိတ်အခြေခံဥပဒေမှာဒေါ်စုသမရမဖြစ်ရေးရွေးချယ်ရှိရှိဦးဆောင်ရေးဆွဲခဲ့တဲ့သူတွေလက်ရှိသမရဦးသိစိန်လည်းပါပါတယ်တဲ့တော်စုသမရဖြစ်ရေးကိစ္စနဲ့ပတ်သက်လို့သမရဦးသိန်းစင်ရောဗိုလ်ချုပ်မူကြီးနှစ်ဦးစလုံးက2008အခြေခံဥပဒေအရပဲဆောင်ရွက်ဖို့အတိအလင်းပြောကြားထားကြပြီဖြစ်ပါတယ်တဲ့မောင်ဒသနာရဲ့ယူဆပါခုနဆွေးနွေးတော်ရည်နဲ့သိမှုကြောက်ဦးထင်ပါတယ်အခုဒါရိုက်ဆွေးနွေးမယ်မြန်မာနိုင်ငံကသောတာရှင်တူဦးဖိုးဖြူဦးဖိုးဖြူကိုဦးဖိုးဖြူရဲ့သဘောထားပြောလို့ရပါပြီဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ပါခုလက်ရှိ30နေထားရဆိုရင်တော့ကျွန်တော်ဒေါ်အောင်ဆန်းစုကြည်ကိုသမရမဖြစ်နိုင်ဘူးလို့ပဲယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ဒေါ်ဆန်းစုကြည်ဒီ50ခုစလုံးကိုပြင်လိုက်လို့ဒေါ်ဆန်းစုကြည်တမနာဖြစ်လာခဲ့နေဆိုရင်ဒီလက်ရှိဖြစ်ပေါ်လာမယ်နိုင်ငံရေးကမတည်ငြိမ်တော့ဘူးလို့ကျွန်တော်ယူဆလို့ပ
ါဟုတ်ကဲ့ဆိုတော့ဦးဖိုးဖြူကလက်ရှိအခြေအနေကဒေါ်ဆန်းစုကြည်တမနာဖြစ်ဖို့မတင်တော့ဘူးပေါ့
ဟုတ်ပါတယ်ကျွန်တော်အမြင်တော့အဲ့လိုပဲမြင်ပ
ါဟုတ်ကဲ့ပါခင်ဗျာဒီလိုမျိုးသဘောထားရှိတဲ့လူတွေကျွန်တော်တို့ဒီ Facebook ကနေပြီးတော့ဆွေးနွေးတဲ့အထက်မှာလည်းသောတာရှင်တယောက်ရှိပါတယ်ကျွန်တော်တို့ရဲ့ Facebook Fan Page ကနေဆွေးနွေးထားတဲ့အထက်မှာအဲ့ဒီသောတာရှင်ကလည်းပဲဒေါ်ဆန်းစုကြည်သမရဖြစ်ရေးမလွယ်သေးပါတဲ့အာနာလွှဲပြောင်းမှုကတော့ချောမွေ့မှာပါလွှဲเสียမှမကြံတော့တာတဲ့ဒေါ်ဆန်းစုကြည်လက်ရှိအခြေခံဥပဒေက59စာလုံးကိုမပြင်သင့်ဘူးဒေါ်ဆန်းစုကြည်ဟာလာသမရလုပ်ဖို့မသင့်တော်ဘူးလို့မြင်တဲ့သောတာရှင်တွေလည်းဆွေးနွေးကြတဲ့လူတွေလည်းကျွန်တော်တို့ Facebook မှာရောကျွန်တော်တို့စီကိုဆွေးနွေးတဲ့လူတွေထဲမှာရောရှိပါတယ်ဆိုတော့ခုနပင်နယ်ဆွေးနွေးသူနှူးစလုံးကလည်းပြောထားပြီးသားပါဒီဒီကြိမ်အခုလက်ရှိပေါ်လေအခုချက်ချင်းမလဆယ်နေလုံးမရွေးချယ်ပေါ်မှာဒုသမနာရွေးချယ်ပေါ်မှာတော့ဒေါင်ဆန်းစုကြည်ဒုသမနာ၃ဦးထဲမှာပါမလာဘူးဆိုတော့လက်ရှိကတော့မဖြစ်တာအသေးချာနေပါပြီဆိုတော့ကနောက်မေးခွန်းတစ်ခုပေါ်လာတာကဒါဆိုရင်ဒေါင်ဆန်းစုကြည်ဒီအစိုးရအဖွဲ့ထဲမှာဘယ်လိုတာဝန်မျိုးနဲ့ဘယ်နေရာကနေပါမလဲဒါကအရေးပေါ်ပေါ်လာတဲ့မေးခွန်းတစ်ခုပါဥဖေတန်ဘယ်လိုယူဆပါသလဲအဲ့
တော့ဒေါင်ဆန်းစုကြည်ရဲ့ဟိုနေရာယူမှုနဲ့ပဲဆိုင်မလေးနဲ့သူရဲ့ဆုံးဖြတ်ခြင်းနဲ့ဆိုင်မလေးနဲ့ဒါမဲ့တကယ်ဒီသမရတယောက်နေနဲ့မလုံနိုင်ခဲ့ရင်တော့မှသူ့နေနဲ့လူပြသမရတယောက်ကိုထားပြီးတော့နောက်ကကြိုးကင်သွားမယ်ဆိုတဲ့ပုံစံမျိုးသူပြောပြီးပါပြီဒီတော့ပါပြောပြောကျွန်တော်တို့ဒေါ်သာစုကြည်နဲ့နေရာတနေရာဝင်ယူမယ်ဆိုရင်တော့အစ်တော်ဆုံးကနိုင်ငံသားကြီးဝင်ဖြစ်ပါတယ်ဘာလို့လဲဆိုတော့နိုင်ငံသားကြီးဝင်ကြီးဟာဒီကာလုံမှာအဖွဲ့ဝင်တယောက်ဖြစ်လို့ဖြစ်ပါတယ်ကလုံးမအဖွဲ့ဝင်တယောက်ဖြစ်တဲ့အတွက်နဲ့ဒီကတက်မော်နဲ့မိမိအတွက်ဆက်ဆံပြီးတော့ကိုယ်တိုင်ကြီးရဲ့အရှင်မျိုးကိုကျွန်တော်တို့ဖိနှိပ်နိုင်မယ်အဲလိုဖိနှိပ်နိုင်တဲ့ဥမာအစွားအားတွေရလာမယ်ဖြစ်ပါတယ်အဲဒါကြောင့်ဘာပြောပြောအစ်စ်တော်ဆုံးဟာနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံသားရေးဝန်ကြီးသူ့အနေနဲ့နိုင်ငံတကာနဲ့ပဲအဲပို့ပြီးတော့တက်တဲ့ဝန်ဝင်ဆက်ဆံနိုင်တဲ့အမြေအထားတစ်ခုကိုရောက်သွားပါလိမ့်မယ်အဲလိုစောင့်ရင်းနဲ့ပဲအဲဟန်ပြသမရတယောက်ကိုသင်ထားပြီးတော့ဖွဲ့စည်းပုံကိုကြောင်းလဲနိုင်မယ်ဆိုရင်အဲကျွန်တော်တို့အကျိုးမရုပ်ပါဘူးတော့ကာလုံမှာပါဝင်နေတဲ့အပြင်နဲ့သူ့အနေနဲ့သုံးတရားတိုင်းတာရှိအဲအဲ့ဒီမှာတာမန်နဲ့ဆွေးနွေးနေနိုင်ခြင်းကိုသူလုပ်နိုင်ပါလိမ့်မယ်နိုင်ငံရေးဝန်ကြီးအနေနဲ့လည်းသူ့အနေနဲ့တဘာကိုခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးတော့ 不单只讲究五十五南十五南块里面，哎呀，那我所以我们今年暑假嘛咯，就爱上我们那边挺多时候，我就那边你嘛来看看咯。
OK， 那现在有问题到我就怕呗，搞过一年龙年没搞成啊，把路下没出来搞咯，打地价吧嘞。tapi mele, nengen jahai wunji sura lungan tawonga, emadam miaba le, ukitan le tiri time, nengen jahai wunji sura ga, nengen ga ga nipido ederi lare kisari hela, nengen jahai kizin di tuare kisari, sura nyama nengen ye chini ga, dosan suci di elu, nengen jahai bema, long longji tawoni, miaji juta aludi shopido, chane begu, lebu ya, yiji de chatan yudin kisari, lebu ya, achime ya, pime, ponzam yu, pime doan nangu lakamia.
那都俺们自己的，第一帮人的忙里面嘛，人家那个出生一帮我，就那里面，我不要，我都上那里面出来，心里有，我就那里面用计划嘞。哎，这都里面，哎，第一帮伢子啊，啊，现在，家里啊，勇敢的，我的现在这里有，这里也尽量我们要个嘞，不顾计划嘞。哎，那个都啊，哎，都，人家一打完我摊上用，那里打完要，人家打完要。看上我的，都嘛爱老几开开，你去老五路面嘛嘞，爱在往里头走，阿舅嘛的，他到哪里呢？都嘛他上面嘞有些人来学，只要五路面嘞，爱在他上学阿的，在往毕业将来，你去老五的阿南安爷爷，龙安镇里头啊，啊，可能都确确实实过来个记录，然后嘞呢阿罗在在往嘛，比如龙来林嘞路进进过来个啦。
OK， 我冇做东山书记，我冇做过那个东山书记个啦。给路路哥，今天他看他来讲上撇的，对，他妈的撇的呢，说的多少，我没说嘛，是比大把，大把没，老老子没撇的嘞，起码东山书记啊，苏阿婆嘞，把大王有的内路，我没说个哟，有啥他嘞？
嗯，就那年年要单机也他妈阿婆，喏，单机也他妈阿阿米阿彪那个路，寒假他妈阿啥了么撇的嘛，大屋东山书记路过来，跟你讲上你过来，这样阿平多包里面路，都哪里里面，对，他家这里呢，从哪里面路，跟那年年有啥嘞？老三书记呢，大概都都都无啦，有标啊，没收入性。然后收入过来嘛，今年们的收入还没过呢。今年们的收入不没有有，把地搞上呢，那才比较没必要。特别现在这嘛，比他们那钱还没得，或者就公司干部的变成没被招，怎么再来纠察队呢？就怎么说，哎，就我就下来。
OK， 我们说个 senior minister 说了，就那路新加坡嘛，所以新加坡那个我的给都这样，无上多来搞上一李冠佑个。文字就批改的哪有多比那边嘛 ？Senior Minister， 就那路面嘛，都弄嘛咯。身边文字所比较，就那路都东家那里多西边的，说哎，路没有你啊，没有干的，你比较台湾比较不错。但是那我那边嘞，高楼内嘛咯，东山书记啊，八楼嘛不好不孬。
都压他的面对过，喏，都压他的面对个 A 的布局是没有骗你的。打仗嘞就啊，怎么啦？现在说嘞，他们汉家怎么啦？说嘞，都不没有标价售价了。这里面路，这那里面路有啥嘞？新疆面的啥路？高速公路啥事情？这个嘛，我嘞，江北路高没？江南路那单一地啊，给啥的嘛嘞？江北路正道里面路，这那里面路有啥嘞？这边应该在嘛嘞？这个嘛，这个黄文九啥的那路，这那里面路还有个这那面嘛嘞
？OK， 你来俺这兄弟们，像我们有个多大县古里路，古里路，古里路也多少兄弟路家吧比？
好。
古里轮也咱别多吧嘞，古里轮我别说对吧没？就那路台南刚刚的孙女们，古推古的实在皮个吧没？古推也古推都不拉孙女路家吧比？
好个，就那阿罗，台湾三十几啊，第二十个沙龙那边呢，那个啊天南一路就那天南。
OK。
阿罗来说的，我们第南安那干嘛？就那路。不过的水的说的没细腻的呗那个没在做的这个大王家吧我太难干嘛出现了叫我还没要开吧叫我还没要开的对就说啊没人我太倒霉嘛出来想他母的没一天呢
OK
哎对天兵看了呗没人等了呗天兵啊都多三十几人里面出现在一位片阿片的经验嘛，跟那在里也做，刚老难嘛的。说那乌皮蛋就南安家有问题，老没说的，老路也吧的。
OK。
他们那也他妈泥巴没路的，丢他那去吧的，不过一心比我的 လူတယောက်ဖြစ်ပါတယ်အဲ့အတွက်ကိုလောက်ဆောင်မဲ့ဟာတွေလုံနိုင်ပါတယ
်ဟုတ်ကဲ
့ကျွန်တော်အမြင်ကတော့အဲ့လိုပဲသူကကျွန်တော်လည်းအခုကပြည်ပမှာအလုံးလုံးနေပါ
ဟုတ်ကဲ့ကိုထွေးက59ဆလုံးပြင်တာလို့သဘောမတူဘူးပေါ့ဟလား
59ဆလုံးပြင်တာတော့ဆန်းစုကြည်တယောက်အတွက်ကိုပြင်ပေးလိုက်မယ်ဆိုရင်နောက်အနာကအတော့ကြရင်ကျွန်တော်တို့ရဲ့အမျိုးသားကြီးကျွန်တော်တို့ရဲ့135မျိုးရှိတဲ့တိုင်းရင်းသားတွေမှာထိခိုက်မယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ပါကု
တ္တေအဲ့အတွက်ကိုကျွန်တော်ကတော့မပြင်းပြင်းလို့ထင်တယ်သူကသမတရဲ့အထက်မှာနေပါမယ်လို့ဒီကောက်ဝဲမတိုင်ငယ်လေးရတယ်ပြောထားခဲ့တယ်နေလို့လည်းရပါတယ်နိုင်ငံသားရေးဝန်ကြီးအနေနဲ့နေမယ်ဆိုရင်လည်းသူ့အနေနဲ့နေလို့ရပါတယ
်ဟုတ်ကဲ့
တော်ဆန်းစစ်ကြည့်ဆိုတာကဘာလုံးကအတိမတ်ပြူထားတယ်လို့တယောက်ပါ
ဟုတ်ကဲ့ကိုထွေးရှင်းပါပြီခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုထွေးထိုင်းနိုင်ငံကနေဝင်ရောက်ဆွေးနွေးတာကျွန်တော်အီးမေးလ်နဲ့ဆွေးနွေးထားတယ်ကိုဦးပင်တရဆိုတဲ့သောတာရှင်ကလည်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ကမ္ဘာအလယ်မှာမြန်မာပန်းလှဖို့ခေါင်းဆောင်ကောင်းမှုအရေးကြီးဆုံးမှာတော်ဆန်းစစ်ကြည့်တယ်လက်ရှိအနေထားမှာအသင့်လျော်ဆုံးခေါင်းဆောင်လို့ယုံကြည်မျှော်လင့်ထားပါတယ်59ဆလုံးကလုံးဝအနှောက်အယှက်အဟန့်တာဖြစ်နေတာပါသမရအမည်စင်ကျင်ညာမဲရဲ့စောပြီးတမတ်လိုက်တော့အိမ်မက်တွေကျိုးပြတ်သွားတယ်လို့ခံစားမိပါတယ်တဲ့ဒါကကိုဦးပင်တရရဲ့ဆွေးနွေးချက်ပါခုနကတော့ကိုလေးလွင်လေးလိုင်းမပြောင်းပါဘူးကိုလေးလွင်ရဲ့သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောပြပါခင်ဗျာဟောဒီကြီးရဲ့ရိုးရိုးဂုံတိတ်ကောင်ကိုကြည့်လိုက်ဆိုကျွန်တော်တို့ဘုရားစကယ်ဘုံမှာလူမာအမျိုးချက်ပါရေးအဖိုးကဘုံမေးအောင်ဗျာတကယ်လည်းတော့တော်လာတယ်အဖိုးကဘုံကြောက်အောင်ဆိုတော်သားကြီးကအမြင့်ပေါ့တဲ့ကြတော့တောင်းပြီးအမြင့်လာခံပြီးတောင်းဆွဲမရဆွဲတောင်းကြကြောင်းဆွဲလို့မဟုတ်ကြတမကြီးလိုပါနဲ့ပြောရင်တော့မှသူ့အိမ်နဲ့ဆုံးဆုံးတော့တိုင်းပြီးတော့ချစ်နေကြလားဘာကြောင့်ဆောင်းပြေတာမပြေနာဘူးတောင်းသားကြီးကတမကအရန်အရန်ကိုဖြစ်တင်ပါလေ
ဟုတ်ကဲ့ပါကိုလေးလေးကိုလေးလွင်ရဲ့သဘောထားဒါကျွန်တော်တို့သောတာရှင်တွေအားလုံးကြားမှာပါကျေးဇူးအများကြီးတင်ပါတယ်ကိုလေးလွင်ကျွန်တော်တို့ Facebook ကဆွေးနွေးထားတဲ့သောတာရှင်တူကတော့ကဘာပေါ်မှာအစိုးရအလွှဲပြောင်းအကြဆုံးကာလရှိတဲ့ကတပတ်ဆော့လိုက်တာပါတဲ့2015ရွေးကောက်ပွဲလုပ်ခဲ့တာကနေ2016လေးလကျော်တာတော့သမရနဲ့အစိုးရအဖွဲ့မပေါ်သေးပဲသမရလောင်းမဲတင်ရမယ့်အဖြစ်ကိုနားလေသဘောပေါက်နိုင်မယ်ဆိုရင်ဆက်ရမယ့်အခီးချမ်းကိုခံမှန်းနိုင်မှာပြီလို့ဆွေးနွေးထားတာရှိပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့သူနှစ်ဦးကိုကျွန်တော်တို့အချိန်3-4မိနစ်လောက်ရှိပါသေးတယ်ကျွန်တော်စီမှာမေးခွန်းတစ်ခုပေါ်လာတာရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဟုတ်ပြီဟလာဒေါန်ဆန်းစုကြည်ကမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ကတော့သူကဒုသမရာ2ယောက်တင်မယ်တမ်ဘရောဘက်ကနေပြီးဒုသမရာ2ဦးတင်မယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွတ်တော်မှာနေရအများစုကိုယူထားတာဖြစ်တဲ့အတွက်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကတင်တဲ့ဒုသမရာ2ယောက်ထဲကတယောက်ဒီသမရာဖြစ်မယ်ဒီဟာဒေါန်ဆန်းစုကြည်မဟုတ်ဘူးဆိုတော့ဘယ်သူပဲသမရာဖြစ်လာသည်ဖြစ်ပါစေဒါကမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေတင်တဲ့သမရာဒေါန်ဆန်းစုကြည်ကဩဇာညောင်းမဲ့သမရာဖြစ်မှာသိကြတယ်ဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကဥပိသန်အရင်ဆုံးဖြစ်ပေးပါသမဒအနေနဲ့ကသမဒဖြစ်ပြီဆိုပြီးတဲ့နောက်မှာသမဒအနေနဲ့ကသူ့ရဲ့လုတ်ပိုင်ခွင့်အာဏာတွေကိုသမဒရဲ့လုတ်ပိုင်ခွင့်အာဏာတွေကိုသူကနေပြီးတော့တာဝန်ရောက်ရောက်ကိုအနှင်းပြီးတော့အဲ့လုတ်ပိုင်ခွင့်အာဏာတွေကိုပေးလိုက်တာမျိုးလုပ်လို့ရပါသလားဦးဖေတန
်းအဲ့လိုမရပါဘူးခင်ဗျာကျွန်တော်တို့ကသမဒဆိုတာကကျွန်တော်တို့ဖွဲ့စည်းပုံရနိုင်ငံရဲ့ activity ဖြစ်ပါတယ်သူ့အပေါ်မှာဘယ်သူမှရှိနေလို့မရပါဘူးရှိတယ်ဆိုရင်လည်းအဲ့သမဒရဲ့ဂုဏ်သိက္ခာနိုင်ငံရဲ့ဂုဏ်သိက္ခာကိုအများကြီးတိခိုက်ပါတယ်ဖွဲ့စည်းပုံနဲ့လည်းဆက်နေပါတယ်ဒါပေမဲ့ပါတီရဲ့ခေါင်းဆောင်တယောက်ဆိုတော့ဟိုသူပါတီဝင်ဒီပေါ်မှာလူရောင်းမှုတွေအဲကွတ်ကွတ်မှုတွေတော့လုပ်နိုင်တာပေါ့ဒါမှဒါကလည်းသမရအပေါ်ကနေတယ်လို့တော့ပြောလို့မရပါဘူးအခုဒါပေမဲ့လက်တွေ့မှာကျွန်တော်တွေ့နေတာကပေါ့နော်အခုသမရတောင်ကျွန်တော်ရွေးချယ်တဲ့အဆင့်ကိုမရောက်သေးဘူးဒါပေမဲ့သမရရဲ့လုတ်ပိုင်ခွင့်မျိုးကျော်ပြီးတော့လုပ်နေတာကိုတွေ့တယ်အဲအဲ့ဒါကြောင့်ဒါသမရရဲ့လုပ်ပိုင်ခွင့်ကိုဘယ်လိုကျော်လဲဆိုတော့ဝန်ကြီးဌာနကြီးကိုသတ်မှတ်တာတို့ဒေါသဝန်ကြီးတွေကိုရွေးချယ်တာတို့နောက်ဒါဟိုပြည်နယ်ဝန်ကြီးချုပ်ကိုရွေးချယ်တာတို့ဒါသမရရဲ့လုပ်ပိုင်ခွင့်ဖြစ်ပါတယ်။အဲ့ဒီသမရရဲ့လုပ်ပိုင်ခွင့်တွေကိုသမရတောင်မှဖြစ်သေးတဲ့အချိန်ခါမှာ NLD ကဟိုဘသူ့ကိုရွေးရယ်ဝန်ကြီးဌာနဘယ်လောက်သတ်မှတ်တယ်ဝန်ကြီးချုပ်ဘသူပါညာအဲ့လိုပြောနေတာဟာဒါကိုကြည့်ရှာရင်ဒါသမရရဲ့လုပ်ပိုင်ခွင့်ကိုကျော်လုံနေတယ်လို့ကျွန်တော်တို့မြင်ရပါတယ်။
အဲ့ဒါ
ကြတော့ကျွန်တော်တို့အစင်ကမကောင်းဘူးရ
။ဟုတ်ကဲ့ဥပဒေဒါပေမဲ့
အဲဒီပါတီကအမှန်ရတဲ့ပါတီကရဲ့ခေါင်းဆောင်ကတော့သူ့ပါတီကိုသူ့ရဲ့မူဝါဒအတိုင်းနားညွန်နဲ့နောက်ွယ်ကနေနားညွန်နဲ့ဆိုတော့သဘာဝကျပြီနဲ့တကယ်တော့သမရအပေါ်ကနေပြီးသမရရဲ့လုပ်ပိုင်ခွင့်ကိုကျော်ပြီးလုပ်မယ်ဆိုရင်အဲတော့ခုနကကျွန်တော်ပြောသလိုသမရရဲ့ဂုဏ်သိက္ခာနိုင်ငံဂုဏ်သိက္ခာထိခိုက်ရုံမကဖွဲ့စည်းပုံနဲ့လည်းဆက်နေပါတယ
်။အဲ့ဒါ
မျိုးတော့ဆင်ခြင်ရှင်ရှင်စဉ်းစားရမယ်လုပ်တင်တယ်လို့ကျွန်တော်အကြံပြုပါရစေ
ခင်ဗျာ။ဒါပေမဲ့သမရကဘီလိုဝင်ဖြစ်စေမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲဖြစ်လာမှာပဲမလားခင်ဗျာ။အဲ့တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖြစ်သမရဖြစ်လာမဲ့အခြေအနေမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီလို
ိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်ရွေးချယ်ခံထားရတဲ့အပါအဝင်အစိုးရဖွဲ့စည်းရေးကိစ္စကိုအခုချိန်မှာကြိုတင်ဆွေးနွေးပြောဆိုတာတွေကလုံးတဲ့တဲ့ကိစ္စမဟုတ်ဘူးလားခင်ဗျာ
။ဟုတ်ပါတယ်လုံးတဲ့ပါတယ်ဒါပေမဲ့မကျေညာသေးဘူးခင်ဗျာ။ပိုးစည်းပုံသူ့တွေပုံမှာ200ပေါ့နော်ကျွန်တော်တို့ဝန်ကြီးဌာနတွေကိုအရေးအတွက်သတ်မှတ်တယ်ဆိုတာဒါသမရရဲ့အလုပ်ဖြစ်ပါတယ်။အဲအဲ့လိုပဲပြည်တော်စုဝန်ကြီးတွေကိုခန့်အပ်တယ်ဆိုတာပိုးစည်းပုံပုံမှာ230 200ဒါသမရရဲ့လုပ်ပိုင်းဖြစ်ပါတယ်။အဲ့လိုပဲဒီနယ်ဝန်ကြီးချုပ်တွေကိုဘသူ့ကိုခန့်မယ်ဥပမာဆိုတော့ရန်ကုန်ဝန်ကြီးချုပ်ကိုဘသူ့ကိုခန့်တယ်ဆိုတာကျင်းပြပြပါပြီ။အဲပြောပြပါပြီ။အဲ့ဒါလည်းပဲပုံမှာ160တိခောက်ခွေးအရာဒါသမရရဲ့လုပ်ပိုင်းဖြစ်ပါတယ
်။အဲ့
လိုခုနကလိုနောက်ွယ်ကကျွန်တော်ပတ်မိုးလာအကြံပေးတာအထင်ကိုတော့ကျွန်တော်လက်ခံနိုင်နေတယ်။အဲ့လိုဟိုပေါ်တင်ကြီးပေါ့နော်ကျွန်တော်ဖွဲ့စည်းပုံကိုကြော်လွန်ပြီးတော့သမရမရှိခင်ကလေးကပဲသမရအလုပ်ကိုကြော်လုပ်တယ်ဆိုတာကတော့အဲ့လိုမျိုးကိုကျွန်တော်ဆိုလိုတာဖြစ်ပါတယ်နော်
။ဟုတ်ကဲ့ဥောမိုးစောအဲ့ဒီပုံမှာဥောမိုးစောသဘောထားပြောပါအောင်ခင်ဗျာ
။အဲကျွန်တော်ကုနာကိုအကူနဲ့ပြန်တော့မတူပါဘူး။နိုင်ငံရေးပါတီတစ်ခုကဒီပေါ်မှာအစိုးရနဲ့ပတ်သက်လို့ရရှိတဲ့ချိုးတင်ပြင်ဆင်မှုရှိလို့လည်းကျွန်တော်မြင်နေနေတယ်။ဥောမာကုနာလိုရေတောက်ကွက်ကာလာတွေဒီကာလာမျိုးတွေမှာတော့မတိုင်ခင်ကာလာမျိုးတွေမှာတော့မှကျေရတာပါမယ်ဖာမျိုးရှိတယ်ကဲကိုနေသာပုံစံကြောက်ကြတယ်အန်ဒီကတမနာဖြစ်လို့အစိုးရဖွဲ့ဖွဲ့ပြီးတော့ဆိုလို့ရှိရင်လည်းတခြားတိုက်ခံပါဘူးဟိုကဒီလိုကြည့်ပြီးတိုက်ခံပါဘူးမျိုးဖြစ်ရှင်ရှိတာလေသူ့မှာလည်းကျေရတာပါမယ်ဖာမျိုးရှိတယ်ပါအခုအခုကကမြေသာပုံကြီးအဖွဲ့ချုပ်ကအနိုင်လုံးလုံးရပါပြီဖြစ်တယ်ပြည်သူလူထုတရားလုံးကဘယ်သူတွေကအစိုးရဖြစ်မဲ့ဘယ်သူတွေကဝင်ကြီးဖြစ်မဲ့ဆိုတော့မင်းပြင်းနဲ့အမြမျောတဲ့နေတဲ့ကိစ္စဖြစ်တယ်။အဲ့တော့အမျိုးသားတော်ကြီးအဖွဲ့ချုပ်မှာကသူ့ရဲ့ပြင်ဆင်ထားမှုနဲ့ပတ်သက်လို့ထုတ်ပြောတဲ့ကိစ္စဟာတရားဝင်တယ်လို့ကျွန်တော်အနေနဲ့အဲ့လိုဝန်ကြီးစားပါတယ
်။ဟုတ်ကဲ့တကယ်ကြတော့မြန်မာနိုင်ငံရဲ့အခြေအနေလက်ရှိအခြေအနေပေါ့လေလက်ရှိအခြေအနေကကျွန်တော်မှရင်လည်းပြောပါကမ္ဘာသမိုင်းမှာနမူနာမရှိဘူးပေါ့ Political Playbook ကျွန်တော်တို့နမူနာပြစရာစာအုပ်ရာဇဝင်မှတ်တမ်းမှတ်ရာမရှိပါဘူးမြန်မာနိုင်ငံက unique သူမတူတဲ့အခြေအနေတမျိုးနဲ့ရင်ဆိုင်နေရတဲ့အခါကျတော့လက်ရှိကာလမှာဥဆောင်တာဝန်ယူလို့ဆောင်နေသူတွေရဲ့စဉ်းစားဉာဏ်နဲ့အညွှန်းအမြင်ကြီးမှုတွေပေါ်မှာပဲအဓိကမူတည်မယ်လို့ကျွန်တော်မြင်မိပါတယ်။ပင်နိုင်ဆွေးနွေးပေးတဲ့ဥဖေတန်ဦးအောင်မိုးစောဝင်ရောက်ဆွေးနွေးပေးတဲ့သောတာရှင်တွေဒီလိုင်းကနေနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ။
ဟုတ်တော့မဆုံမနဲ့အတူကိုကြကြောတဲ့အစီအစဉ်တင်ဆက်တဲ့တရရဲ့လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါတယ်ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုသားညိုကပြောပြပေးပါအောင်ရှင
်ကောင်းပါပြီခင်ဗျာဒီနိုဝင်ဘာကျင်းပမဲ့ American သမ္မတရွေးကောက်ပွဲတွေနီးကပ်လာတဲ့အမျှ American ပြည်တော်စုကပြည်နယ်၅ခုနဲ့ American ပိုင်ပေါ်တိုရီကိုကျွန်းနေမှာပါတီသမ္မတလောက်ပနမရွေးချယ်ပွဲတွေကိုအခုစနေနဲ့တနင်္ဂနွေနေ့တွေမှာပြုလုပ်သွားဖို့ရှိနေပါတယ်။အရင်ရလဒ်တွေအရဆိုရင်တော့အများစုထောက်ခံမှုရနေတဲ့ Republican သမ္မတလောက်ရှင်းပြန်သူ Donald Trump ဟာပြန်ပြတ်သုံးမှသူဆက်ပြီးအသာရဖို့ကြိုးစားနေပြီးတော့အလားတူ Democrat ဘက်မှာလည်း Hillary Clinton က Bernie Sanders ကိုအသာရဖို့ကြိုးပမ်းနေပါတယ်။နောက် American ပြည်တော်စုဟာတရုတ်ကိုအင်အားပြတဲ့သဘောနဲ့ American လေရင်တင်သင်္ဘောကြီးတစ်စင်းနဲ့အဆောင်ချက်တင်္ဘောအုပ်စုကိုတောင်တရုတ်ပင်လယ်ပြင်ထဲမှာချထားလိုက်ပါတယ်။John C. Stennis လင်းတင်သမောကြီးနဲ့တူဖြတ်သမော2ဆင်းအပါဝင်သမောအုပ်စုဟာအငင်းပွားရေပိုင်တင်ထဲမှာရှိတဲ့ရေပိုင်တင်ထက်ကိုအခုသတင်းပတ်စောပိုင်းမှာရောက်လာတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကသူပိုင်နဲ့ဆွေးပြီးတော့ကြေညာပြီးတော့အဲ့ဒီမှာကျွန်းတူတိဆောက်မှုတွေဒုံးပစ်စင်ချမှုတွေလုပ်ခဲ့ပါတယ်။ဒီအချိန်ဒီပေါ်မှာတောင်တရုတ်ပင်လယ်ပြင်တွင်တရုတ်ကစီးတိဆောက်မှုတွေလုပ်တဲ့ဆိုပြီးတော့အမေရိကန်ကဆွဆွဲထားပါတယ်။ကမ္ဘာမှာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုအခုနှစ်မှာအနည်းဆုံး 6.5 ရာခိုင်နှုန်းတိုးတက်အောင်လို့အထောက်အကူဖြစ်ဖို့အတွက်ယုံကြည်ရတဲ့လှုပ်ဆောင်ချက်တွေလုပ်ပြီးစတင်လုပ်ဖို့တရုတ်ဆိုတော့ကထုတ်ပြန်ကြေညာပါတယ်။အခုနှစ်မှာဒီကမ္ဘာလုံးစီးပွားရေးတိုးတက်မှုနှိမ့်ခွင့်မှုတွေနောက်တချို့လုပ်ငန်းတွေပဲဒီမှာလောက်ကန်ရေးအတွက်လျှော့ချမှုတွေလည်းတစ်ဖက်မှာကြီးကျယ်တရုတ်ကလုပ်ရဖို့ရှိနေပါတယ်။ဖိလစ်ပိုင်စစ်ကမ်းတစ်ခုမှာစိုက်ကပ်လာတဲ့ဒီမြောက်ကိုရီးယားကုန်တင်သင်္ဘောတစ်စင်းကိုပြန်ထွက်ခွင့်မပေးဘဲနဲ့ဖမ်းဆီးထားတယ်လို့ဖိလစ်ပိုင်ဆိုရကကြေညာပါတယ်။နိုင်ငံရဲ့ခြားစိတ်ကမ်းတွေမှာမြောက်ကိုရီးယားတင်မောအားလုံးစစ်ဆေးမှုခံယူဖို့လိုအပ်တဲ့ကုလသမဂ္ဂလူမျိုးကောင်စီရဲ့ဆုံးဖြတ်ချက်တည်းရထွက်လာပြီးနောက်ပိုင်းဖိလစ်ပိုင်နိုင်ငံကနေပြီးတော့အခုလိုပထမဆုံးအရေးယူဆောင်လိုက်တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချက်ကိုကုသညုံကပြောပြပေးတော်တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကမဆူမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမ်းမီတာ190ရောကနေဖိုင်ယူနာဆင်နိုင်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.